Welcome to the Voice of America in Burmese.
Mingla menake ma shin. Washington မြို့တော် VOA American အသံကနေ2016ခုနှစ် April 23ရက်စနေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40ရူကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမနန္ဒချက်ပါကမ္ဘာ့အပူချိန်မြင့်တက်လာတာကိုထိန်းချုပ်ဖို့နဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့ဆိုးကျိုးတွေရောပါစေဖို့ရည်ရွယ်ထားတဲ့နိုင်ငံတကာသဘောတူညီချက်တရက်ကိုတောက်ကြနေကနိုင်ငံပေါင်း190ကျော်ကလက်မှတ်ရေးထိုးလိုက်ကြပါပြီ။လွန်ခဲ့တဲ့၄နှစ်လောက်ကတည်းကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးယူဒဏ်ခတ်မှုစီးရင်မှာပါဝင်နေသူအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ရဲ့ဗန္ဒာရုံးမှုတဦးကိုဖမ်းဆီးမိခဲ့တယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြသွားပါမယ်ရှင်
။ကောင်းပါပြီမနက်နေ့ညနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကတော့မနေ့ကတန်တမန်နေနဲ့တွေ့ဆုံပွဲမှာသူ့အနေနဲ့ဘာမလို့ခေါ်ဝေါ်နေပေမဲ့နောက်ပိုင်းမှာအလျင်းသင့်တယ်လို့မြန်မာလို့လည်းခေါ်ဆိုမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဒီပေါ်ဘာမမြန်မာအခေါ်ဝေါ်မှာမြန်မာပညာရှင်တို့ရဲ့သုံးသပ်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်အပါအဝင်ရှမ်းပြည်မြောက်ပိုင်းတို့မှာစီရေးပဋိပက္ခဖြစ်နေတာဟာနိုင်ငံရေးနည်းနဲ့တွဲဆုံဆွေးနွေးရေးကိုထိခိုက်စေတယ်လို့ရခိုင်တပ်မတော်ဘက်ကလည်းပြောလိုက်ပါတယ်
။အခုလက်ရှိအနေအထားကတော့မြန်မာတပ်မတော်ဘက်ကနေပြီးတော့အဲ့ဒီအပြုတ်တရေးဆိုပြီးမှဒါချွတ်တော်ပြီးတော့ထုံးစစ်တွေခံနေတဲ့ဥစ္စ
ာ။ရခိုင်တပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောသွားတာပါ။သတင်းစီစဉ်အပြီးမှအပြည့်စုံကိုနားဆင်ရမှာပါရှင်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးသိပ္ပံနဲ့နည်းပညာစတဲ့အစီအစဉ်တွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန္ဒချက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်ကမ္ဘာအပူချိန်မြင့်တက်လာတာကိုထိန်းချုပ်ဖို့နဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့ဆိုးကျိုးတွေရောပါစေဖို့ရည်ရထားတဲ့နိုင်ငံတကာသဘောတူညီချက်တရက်ကိုတောက်ကြနေမှာနိုင်ငံပေါင်း190ကျော်ကလက်မှတ်ရေးထိုးလိုက်ကြပါတယ်သဘောတူညီချက်ကိုတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းပြင်သစ်နိုင်ငံပဲရစ်မြို့မှာသဘောတူညီခဲ့ကြတာဖြစ်ပေမဲ့မြေကမ္ဘာနေ့ဖြစ်တဲ့တောက်ကြနေ့မှာလက်မှတ်ရေးထိုးဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတော့ကမ္ဘာအပူချိန်မြင့်တက်မှုနှုန်းကို 1.5 ဒီဂရီဆဲဆီယပ်စ်မပြောနဲ့1ဒီဂရီမကျော်အောင်လို့လှုပ်ဖို့အတွက်ကိုတော့မှဒီအခွင့်အလမ်းကနည်းပါးလာနေပြီလို့သတိပေးပြောဆိုလိုက်ပါတယ်။ဆိုးကျိုးတွေမခံစားရပဲအရင်းမြစ်တွေကိုသုံးဆွဲတဲ့ခေတ်ကုန်ပြီလို့လည်းပြောဆိုခဲ့ပါတယ်။တိုင်းပြည်တွေရဲ့စီးပွားရေးမှာကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုနဲ့ကင်းရှင်းအောင်ကြိုးပမ်းကြဖို့နဲ့ဖွံ့ဖြိုးဆဲတိုင်းပြည်တွေအနေနဲ့အသွင်ကူးပြောင်းဖို့စ조사နေတာတွေကိုအားပေးတဲ့အကြောင်းလည်းပြောကြားသွားခဲ့ပါတယ်
။အနုမြူလနဲ့ထုတ်လို့ရမှာအသုံးပြုတဲ့ရေလေး32တန်ကိုအီရန်နိုင်ငံစီကဝယ်ယူသွားမယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ဒါဟာအီရန်နျူကလ িয়ার သဘောတူညီချက်မှာပါတဲ့အချက်တစိမ့်တွေတာဖြစ်ပါတယ်။အနုမြူလက်နဲ့ထုတ်လုပ်နိုင်မဲ့ပလူတိုနီယန်ဓာတ်ထုတ်ရမှာအသုံးပြုရမဲ့ရေလေးတွေကိုဝယ်ယူမဲ့အကြောင်းအမေရိကန်စွမ်းအင်ဝန်ကြီးဌာနနဲ့နိုင်ငံရေးဝန်ကြီးဌာနတို့ကတောက်ကြနေမှာအတည်ပြုပြောခဲ့ပါတယ်။နျူကလ িয়ার သဘောတူညီချက်ဆက်လက်အကောင့်ထဲပေါ်ဆောင်ရေးဆွေးနွေးဖို့အမေရိကန်အီရန်နဲ့အခြားနိုင်ငံကအစိုးရတာဝန်ရှိသူတွေဗီယက်နာမြို့မှာတွေ့ဆုံနေခြင်းမှာအမေရိကန်တို့ကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ဒီကြေညာမှုနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အမတ်တချို့ရဲ့ဝေဖန်မှုတွေရုတ်တရက်ထွက်ပေါ်လာပါတယ်။နျူကလ িয়ার သဘောတူညီချက်နဲ့ဆိုင်တဲ့ကြရက်ရိုက်မှုပေါ်လာနိုင်ခြေရှိတာကြောင့်စိုးရိမ်မှုတွေဆက်ရှိနေတယ်လို့အောက်လွှတ်တော်နိုင်ငံသားကြီးဟာကော်မတီဥက္ကဋ္ဌ Ed Rice ကပြောပါတယ်။အိုဘားမားအစိုးရဟာတရူတန်နဲ့အီရန်အစိုးရကိုငွေပိုရအောင်လှုပ်ပေးသလိုဖြစ်တယ်လို့ Rice ကဆိုပါတယ်။ဒေါ်လာ 8.6 တန်းတန်ဖိုးရှိတဲ့ဒီဝယ်ယူမှုကိုထောက်ခံသူတွေလည်းရှိလာပါနိုင်ငံသားကြီးပြောခွင့်ရဟောင်း PJ Crowley ကတော့ဒါဟာဘယ်ဘက်ကမှအရှုံးမရှိတဲ့ win-win situation ဖြစ်တယ်လို့ဆိုပါတယ
်နှစ်နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်မြောက်အတလန်တိတ်စစ်ဆေးချုပ်နေတိုးအဖွဲ့နဲ့ရုရှားနိုင်ငံတို့ဒီသတင်းပတ်ထဲတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာကျင်းပတဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့တာမတ်ကြီးတွေနဲ့ရုရှားနိုင်ငံကြားဗိုလ်တော်ဟူးနေကဆွေးနွေးပွဲအတွင်းသဘောတူညီချက်တစုံတရာမရခဲ့ကြပေမဲ့ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသဘုံတွေကိုအားပေးတာနဲ့ခရိုင်းမီးယားဒေသကိုတိမ်ပိုက်မှုတွေကြောင့်အထူးကြံဖြစ်နေရကနေရုံထွက်ဖို့ရုရှားကပြန်လည်ကြိုးပမ်းလာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာနေတယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်ယူကရိန်းရှေ့ပိုင်းမှာမတိမငိမ်ဖြစ်စေတဲ့ရုရှားတပ်ဖွဲ့တွေရဲ့လုပ်ရက်တွေကိုရပ်တန့်စေဖို့နဲ့ခရိုင်းမီးယားဒေသတိမ်ပိုက်မှုကိုဆန့်ကျင်ကြတဲ့အမေရိကန်ပြည်ထောင်စုနဲ့တခြားနေတိုးအဖွဲ့ဝင်နိုင်ငံတွေကတော့ရုရှားအပေါ်ဆက်ပြီးတော့အရေးယူတန်းခတ်ထားတာဖြစ်ပါတယ် ယူကရိန်းနိုင်ငံအရှေ့ပိုင်းကခွဲထွက်ရေးသဘုံတွေကိုလက်နက်နဲ့လူရင်အားအကူအညီတွေထောက်ပံ့နေတာကိုပြန်ရုပ်သိမ်းမဲ့လာရောမှုတွေလှုပ်ဆောင်မှုရုရှားဘက်ကအစင်းနစ်ဖြစ်နေပြီဆိုတော့အရေးလက္ခဏာမျိုးဆွေးနွေးပွဲအတွင်းတာဝန်ရှိသူတွေဘက်ကပြသခဲ့တာတော့မရှိပါဘူး။ပွင့်လင်းပြီးလေးနက်တဲ့တွေ့ဆုံဆွေးနွေးပွဲဖြစ်ခဲ့ပေမဲ့ရုရှားနဲ့ NATO အကြားသဘောထားကွဲလွဲမှုတွေကတော့နက်နက်ရှင်ရှင်ရှိနေဆဲဖြစ်တယ်လို့ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကပြောဆိုခဲ့ပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့ IS သွေးကြွတွေကိုပြစ်မှတ်ထားပြီးအမေရိကန်နဲ့မဟာမိတ်တပ်ပေါင်းစုတွေရဲ့လွန်ခဲ့တဲ့5လအတွင်းလေကြောင်းဘုံကျဲတိုက်ခိုက်မှုကြောင့်အရက်သား20သေဆုံးပြီး12ဦးဒဏ်ရာရရှိခဲ့တယ်လို့စစ်ဘက်ဆိုင်ရာအရာရှိတွေကပြောပါတယ်။စစ်အတွင်းမတော်တဆသေဆုံးဒဏ်ရာရမှုနဲ့ပတ်သက်လို့အမေရိကန်ရဲ့အရှေ့အလယ်ပိုင်းဒေသကိုကြီးကြပ်တဲ့စစ်ဌာနချုပ်ကပြန်လည်တုံ့ပြန်ရမှာ2015စက်တင်ဘာလနဲ့2016ဖေဖော်ဝါရီလအကြာလေကြောင်းတိုက်ခိုက်မှု6ကြိမ်လုပ်ခဲ့တာရဲ့အကျိုးဆက်ဖြစ်အရက်သားတည်ဆုံဒဏ်ရာရမှုတွေရှိခဲ့တယ်လို့ဆိုပါတယ်လေကြောင်းတိုက်ခိုက်မှု6ကြိမ်တဲက4ကြိမ်မှာလေရင်တွေဒါမှမဟုတ်မောင်းသူမဲ့လေရင်တွေဟာပြစ်ခတ်မှုကြောင့်အရက်သားတွေထိမှန်တည်ဆုံရတာမျိုးဖြစ်ကြောင်းစစ်တပ်အရာရှိတွေကကောက်ချက်ဆွဲခဲ့ပါတယ်နောက်ထပ်လေကြောင်းတိုက်ခိုက်မှုတစ်ခုမှာတော့ဘုံးစံက IS သွေးကြွကားပေါ်ကျခဲ့ပြီးအဲ့ဒီကားကလမ်းဘေးကိုထိုးဆင်းသွားချိန်မှာလမ်းဘေးမှာပေါက်ကွဲခဲ့တာကြောင့်အိနာမှာရှိနေတဲ့အရသားနှစ်ဦးတေဆုံးခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ ओए ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ရှင်။လွန်ခဲ့တဲ့၄နှစ်လောက်ကတည်းကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးယူတန်းခတ်မှုစီးရင်မှာပါဝင်နေသူအယ်ကိုင်ဒါအစံဖက်အဖွဲ့ရဲ့ဗဏ္ဍာရေးမှုတဦးကိုဖမ်းဆီးမိခဲ့တယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။အဗ်ဒူရာမန်စင်ဒီကိုပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီစိတ်ကမ်းမြို့မှာကြာသပတေးနေ့ကဖမ်းဆီးမိခဲ့တာဖြစ်ပါတယ်။အယ်ကိုင်ဒါအစံဖက်အဖွဲ့ကိုဗဏ္ဍာရေးဝန်ဆောင်မှုတွေနဲ့အကူအညီတွေပေးခဲ့တဲ့အတွက်2012ခုနှစ်ကစပြီးတော့ကုလသမဂ္ဂရဲ့အရေးယူတန်းခတ်မှုစီးရင်မှာသူ့ကိုထည့်သွင်းခဲ့တာပါ။ဒါ့အပြင်စင်ဒီဟာအယ်ကိုင်ဒါအဖွဲ့ကိုထူထောင်သူအိုဆမာဘင်လာဒင်ပြီးတော့ဘင်လာဒင်နေရာဆက်ခံသူအီမန်အယ်ဇဝါရီနဲ့2002ခုနှစ်ကအမေရိကန်သတင်းတောက်ဒန်နီယယ်ပါးကိုပြန်ပေးဆွဲတပ်ဖြတ်မှုမှာအဓိကမတင်ကခံရသူဆော့မီမွန်တို့နဲ့နှိစက်သူတို့ဖြစ်တယ်လို့လည်းပြောဆိုကြပါတယ်။ပါကစ္စတန်နိုင်ငံမှာအယ်ကိုင်ဒါအဖွဲ့ကိုအသေးတစ်ခုဖွဲ့စည်းလိုက်တဲ့အကြောင်းအယ်ဇဝါရီကြေညာခဲ့တဲ့2014ခုနှစ်ကစလို့အစ္စလာမစ်အစိုးရအဖွဲ့တွေကိုနှိမ်နင်းမှုနိုင်ငံတကာရဲ့ဖိအားပေးမှုတွေခံခဲ့ရတဲ့ပါကစ္စတန်နိုင်ငံဟာစစ်သွေးကြွအဖွဲ့တွေကိုနှိမ်နင်းတဲ့စစ်စင်ရေးတွေကိုပြန်လည်လှုပ်ဆောင်လာတာလည်းဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီသတင်းပတ်တဲ့တာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်တေဆုံးခဲ့ရသူတွေအတွက်ဝန်နေကြောင်းပြသတဲ့အနေနဲ့အစိုးရရုံးနေမှာနိုင်ငံတော်အလံကိုတဝက်ထရင်တူဒါဗစ်လိုဗလီကျောင်းနေမှာလည်းအထူးဝတ်ပြုဆူတောင်းပွဲတွေလုပ်ခဲ့ကြပါတယ်။အဆောင်တွေတေချာချထားတဲ့ထောက်လန်းရေးဌာနချုပ်နာကအဆောက်အဦတစ်ခုကိုပြစ်ခတ်တိုက်ခိုက်မှုကြောင့်လူ80နီးပါးတေဆုံးပြီးအဲ့ဒီကအများစုဟာလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်။ဒါ့အပြင်နောက်ထပ်348ဦးဒဏ်ရာရရှိခဲ့ပြီးအများစုကတော့အရသားတွေဖြစ်ကြပါတယ်2009ခုနှစ်နောက်ပိုင်းမှာအစ္စလမ်ဆွံ့ရောက်တဲ့ဒီတာလီဘန်တွေအဖြုတ်ချခံရပြီးတဲ့နောက်ပိုင်းဒီလိုတိုက်ခိုက်မှုတွေအပြင်းထန်ဆုံးဖြစ်လာခဲ့တာဖြစ်ပါတယ်တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့အစီအစဉ်ကိုဖျက်ခဲ့တာကြောင့်အာဖဂန်နစ္စတန်သမ္မတဘော်ကိုဒီငြိမ်းချမ်းရေးအတွက်တောင်းဆိုမှုတွေပိုတိုးလာနေပါတယ်
အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ကနေထွက်နိုင်ခြင်းရှိတဲ့ဗြိတိန်နိုင်ငံရဲ့အခြေအနေကို Brexit ဆိုပြီးအတိုကောက်စတင်ခေါ်ဝေါ်သုံးလုံးလာကြပါတယ်။ဗြိတိန်နိုင်ငံဆိုတဲ့အမည်ကစလုံးနှလုံးနဲ့ထွက်ပေါက်လို့အဓိပ္ပာယ်ရတဲ့ Exit ကိုပေါင်းစပ်ထားတဲ့အသုံးနှုန်းကိုတော့ Greek နိုင်ငံက EU အဖွဲ့ဝင်ဖြစ်ကနေထွက်တော့မယ့်အလားအလာနဲ့ကြုံရတဲ့အချိန်သုံးဆွဲခဲ့တဲ့ Greece ကိုတုပြီးတော့သုံးလုံးလာတာလည်းဖြစ်ပါတယ်။EU အဖွဲ့ဝင်ဖြစ်ဆက်နေတဲ့မနေတဲ့ဆိုတာကိုတော့ဇွန်လ23ရက်နေ့မှာဗြိတိန်မဲဆန္ဒရှင်တွေကဆုံးဖြတ်ကြမှာဖြစ်ပါတယ်။ဆန္ဒခံယူပွဲကျင်းပမဲ့ရက်ကိုတော့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။ EU အဖွဲ့ဝင်ဖြစ်ဆက်နေမလားထွက်မလားဆိုတဲ့မဲဆန္ဒရှင်တွေအတွက်မေးခွန်းကိုတော့ရွေးကောက်ပွဲကော်မရှင်ကအကြံပြုခဲ့တာဖြစ်ပြီးအစိုးရနဲ့လွှတ်တော်ကအတည်ပြုပေးထားတာဖြစ်ပါတယ်။ conservative party ကျင်းနှမှုရစေဖို့နဲ့ EU ကိုမလိုလားသူတွေအားပြော့သွားစေဖို့ရည်ရွယ်ပြီးပြီးခဲ့တဲ့နှစ်မှာဝန်ကြီးချုပ်ကသူပြန်ရွေးခံရရင်ဒီကိစ္စကိုလူလူဆန္ဒခံယူဖို့လှုပ်ပေးမယ်လို့ကတိပြုထားတာဖြစ်ပါတယ်။ EU ကထွက်ဖို့လိုလားသူတွေကတော့ဗြိတိန်အနေနဲ့အလုပ်ကံရရှိရေးအဟန့်အတဖြစ်နေတာတွေလွတ်မြောက်နိုင်တယ်လို့ကိုပိုင်ဥပဒေတွေနဲ့ကုံသွယ်ဘက်တွေကိုစိတ်ကြိုက်ရွေးချယ်ခွင့်ရမယ်လို့ယုံကြည်ထားကြပါတယ်။
ကီရာဘီယန်တဆူဖြစ်တဲ့ Princess တည်ဆုံးခဲ့တာနဲ့ပတ်သက်ပြီးအကြောင်းရင်းတွေကိုသိရှိဖို့သူ့အလောင်းကိုခွဲစိတ်ပြီးသွားပါပြီ။ဒါပေမဲ့အသေးစိတ်ကိုတော့နောက်သတင်းပတ်ထဲမှာအကြောင်းအတော်ကြာအောင်အာနာဘိုင်တွေကထုတ်ပြန်ဥမှမဟုတ်သေးပါဘူး။အသက်58နှစ်အရွယ်ရှိပြီဖြစ်တဲ့ American ပညာဂီတပညာရှင် Princess ကိုသူနေတဲ့ Studio ထဲမှာတည်ဆုံးနေတာကိုကြားသာပရင်းနေကတွေ့ခဲ့ပါလေ။ Direct from Washington The Voice
of Americaအခုဆက်လက်ပြီးတော့သတင်းလွှာတွေကိုဆက်ပြီးတင်ပြမှာပါမြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခတွေရှိနေစေဖြစ်တဲ့ပလောင်လက်နက်ကိုင်အဖွဲ့ကိုကန့်လက်နက်ကိုင်အဖွဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တို့နဲ့မြန်မာတပ်မတော်ကိုယ်စားလှယ်အဖွဲ့ကြားဆွေးနွေးပွဲတွေဖြစ်လာအောင်ကြားဝင်ကြိုးပမ်းမှုတွေရှိနေပါပြီဒီဆွေးနွေးပွဲဖြစ်လာဖို့အလားအလာဘလို့ရှိနေတယ်လဲဆိုတာကိုတော့ကျမတို့ VOA ထိုင်းချီဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ရခိုင် MBC မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတချို့နဲ့မွန်ပြည်တပ်ပါတီဒုတိယဥက္ကဋ္ဌနဟန်တာတို့တိုင်းဒါလက်နက်ကန်ဖွဲ့၃ဖွဲ့နဲ့မြန်မာတပ်မတော်ကိုယ်စားလှယ်တွေစာအလို့တဘောဆွေးနွေးနိုင်ဖို့ညှိနှိုင်းနေကြတာပါအဲ့ဒီအတွက်ကြိုးပမ်းနေမှုနဲ့ပတ်သက်လို့ UNSC ကညှိညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီဒုတိယဥက္ကဋ္ဌနဟန်တာက FUA ကိုခုလိုရှင်းပြပါတယ်
UNFC နေနဲ့လည်းမဟုတ်သေးဘူးပေါ့ဗျာအဓိကအဖြစ်ကတော့သူတို့လက်မခံတဲ့သုံးဖွဲ့လေအဲ့ဒီသုံးဖွဲ့ကဒီထဲမှာပေါ့ဗျာနော်နိုင်ငံလို့စစ်ခိုင်းရဆက်ကြီးနဲ့နိုင်ငံကြီးစုစုပွဲမှာပါမဖြစ်မယ်လို့တို့ကလည်းရည်ရည်ထားတာကိုအဲ့တော့ပါနိုင်ဖို့နီလန်းပေါ့ဗျာသူတို့ကတော့အလို့သဘောနေနဲ့လာပြီးနီလန်းကြတယ်သဘောတော့ရှိတယ်တန်လှန်တာ
လာတလောအဖြစ်ထိုင်းနိုင်ငံချင်းမာမြို့မှာလို့သဘောတွေ့ဆုံဆွေးနွေးဖို့စီစဉ်နေတာကိုသိရပြီးဘယ်တော့ဖြစ်မလဲနေ့ရက်ကိုတော့အတိမပြုတ်နိုင်သေးပါဘူးတိုင်းဒါလက်နက်ကင်ဖွဲ့တွေအလုံး NCA ပြည်ရလက်မှတ်ရေးထိုးနိုင်ဖို့ရခိုင် UPWC ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့နဲ့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာတို့ထိုင်းနိုင်ငံတွင်တွေ့ဆုံမှုမှာဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့အလို့သဘောဆွေးနွေးခဲ့ကြတာဖြစ်တယ်လို့မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတူဖြစ်သူဦးညိုဦးမြင့်ကပြောပါရတယ်
။ပြည်ထောင်စုဝန်ကြီးဟောင်းဦးအောင်မင်းကချစ်မိတ်မှာကျွန်တော်တို့ဆရာနိုင်ဟန်တာတို့နဲ့တွေ့ပါတယ်။အလို့တွေ့တဲ့အချိန်မှာသူဒီပါဝင်တဲ့ပါဝင်တိုက်တဲ့သူတွေလက်မှတ်ထိုးနိုင်ဖို့ဆိုတဲ့ကိစ္စကိုတိုင်းနာဒီကောင်းဆောင်တဲ့ဘက်ကပြင်ပြလာတဲ့အပေါ်မှာကျွန်တော်တို့ဘက်ကနီးလန်းချပေးဖို့ဆိုတဲ့ဟာတော့ကျွန်တော်တို့အလို့သဘောဝိုင်းပြီးတော့အကြံပြုခဲ့တာတွေရှိပါတယ်။
တိုင်းဒါလက်နက်ကန်ဖွဲ့၃ဖွဲ့နဲ့တွေ့ဆုံဆွေးနွေးရမှာအရင်ငင်းချမ်းရေးဆွေးနွေးမှုတွေမှာတပ်မတော်ဘက်ကကိုစားပြုခဲ့တဲ့အငိမ့်စာဒုတိယဗိုလ်ချုပ်ကြီးခင်စောဦးလည်းပါဝင်သွားမယ်လို့သတင်းထွက်ပေါ်နေတဲ့အပေါ်မှာဥညိုဦးမြင့်ကခုလိုပြောပါတယ်
ကျွန်တော်တို့ဒီလိုမျိုးငင်းငင်းရေးစကားပြောတဲ့အခါမှာဒီဆွေးနွေးရဲ့အခါမှာမိလနဲ့ရှားပြီးတော့အဲ့ဒါသဘောတော့ပြောပါတယ်ဒါပေမဲ့ဒီ particular လို့ခေါ်တဲ့ဒီကိစ္စနဲ့တော့ကျွန်တော်တို့ဗိုလ်ချုပ်ကြီးခင်စောဦးနဲ့ဆွေးနွေးရတယ်ခင်ဗျာကျွန်တော်စီမှာပြောစီငင်းငင်းလူလာကံပထမအချိန်ပြီးတဲ့အခါမှာဒုတိယအချိန်ကိုမစတင်နိုင်ခင်မှာခုနကျွန်내တိုင်းတာကျွန်내လက်မမထိုးရသေးတဲ့အခွင့်အရေးကိုဒီလမ်းရှာပြီးပြီးရှာတဲ့နေဆိုတော့အခြေခံသဘောတရားတွေကတော့ရှိပါတယ
်အငိမ့်စာဒုတိယဘုံချုပ်ကြီးခင်စောဦးကပြီးခဲ့တဲ့ပထမအချိန်ပြည်တော်စုငင်းချမ်းရေးညီလာခံတွင်ငင်းချမ်းရေးစုဖွဲ့မှာပါဝင်ခဲ့သူဖြစ်တယ်လို့လည်းဥညိုဦးမြင့်ကပြောပါတယ်ဒါပေမဲ့အခုဒီတိုင်းဒါလက်နက်ကန်ဖွဲ့၃ဖွဲ့နဲ့တပ်မတော်ကိုယ်စားလှယ်တွေကြားတွေ့ဆုံနိုင်ဖို့ဂျာဝင်ဆောင်ရွက်နေတဲ့အပေါ်မှာအစိုးရဘက်ကရောတပ်မတော်ဘက်ကပါတီးခြားထုတ်ပြန်သဘောထားပေးတာမျိုးတော့မရှိသေးပါဘူးဒီဆွေးနွေးပွဲဖြစ်မြောက်အောင်ဂျာဝင်ညှိနှိုင်းပေးတဲ့ဦးလှမောင်ရွှေနဲ့နန်ဟန်လာတို့ဟာအဖွဲ့အစည်းအနေနဲ့မဟုတ်ပဲတတိတခြားကြိုးပမ်းနေမှုလို့ UNFC ကညညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီရဲ့အသွေးမှုခူးရယ်ကပြောပါတယ်အရင် UPWC ကပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီလက်ထက်မှာတောင်ပလောင်တပ်ဖွဲ့ကိုကတပ်ဖွဲ့နဲ့ရခိုင်တပ်မတော်တို့ကိုအပြစ်ခတ်ရစေးရေးနဲ့ NCA သဘောတူလက်မှတ်စာချုပ်ရေးသွင်းမှုကိစ္စကိုအစိုးရကိုယ်စားလှယ်ဘက်ကနေလက်မခံခဲ့တယ်လို့လက်နက်ချရေးကူတာဥတီပြောဆိုခဲ့တာပါလက်ရှိအစိုးရတဲ့လက်ထက်မှာဒီလက်နက်ကင်၃ဖွဲ့နဲ့တပ်မတော်ဘက်ကငင်းချမ်းရေးဆွနေဖို့အလားအလာအားကောင်းလာတာဟာအစိုးရအတွင်းပြောင်းလဲနေတာတခုလို့ခူးရယ်ကဆိုပါတယ
်အစိုးရပြောင်းလဲကြောက်လဲဖြစ်သလားလို့မကျော်နဘူးပေါ့နော်နောက်ပြီးတော့တခါသမရကလည်းပဲဒါဖြစ်ရှင်နဲ့ချင်းနေတူကိုအောင်မှလည်းအပြောင်းလဲဖြစ်လာတဲ့သဘောမျိုးလည်းဖြစ်အောင်ဖြစ်မှာပေါ့ဗျာ
ငင်းချမ်းရေးကိုယ်စားလှယ်ဖွဲ့တွေနဲ့တွေ့ဆုံရေးသွဲနဟန္တာကနေတဘောသားမင်းမြန်းလာတဲ့ပေါ်မှာတီအန်နယ်လီတောင်းပလောင်တပ်ဖွဲ့အနေနဲ့အကြောင်းပြန်မှုဆွေးနွေးနေစေလို့ပြန်ကြားရေးရရှိပူကြီးတိုက်ကျော်ကအခုလိုပြောပါတယ
်။နဟန္တာဆိုရှင်တို့ကအကလန်နာတဲ့ဦးနဟန္တာရဲ့ကျွန်တော်တဘောသားမင်းတဲ့အကြီးစားကိုဒီလိုကျုံဘူးချင်းချင်းဆိုတဲ့ကျွန်တော်ကဦးဒီဘက်ကျွန်တော်ဆွေးနွေးနေစေဘာမှဆိုချင်ချာ
လက်ရှိမြန်မာတပ်မတော်နဲ့တိုက်ပွဲပြင်းထန်နေစေဖြစ်တဲ့ရခိုင်တပ်မတော် AA အနေနဲ့ကတော့နိုင်ငံရေးနီလန်းနဲ့တွေ့ဆုံဆွေးနွေးဖို့အမြင်ရှိနေပြီ။မြန်မာတမတော်ရဲ့ထိုးစစ်စင်မှုဟာနှစ်ဖက်ယုံကြည်မှုကိုထိခိုက်စေတယ်လို့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်။အဖွဲ့ရဲ့အားလုံးပါဝင်ပြီးတော့မှကျွန်တော်တို့ဆွေးနွေးတယ်။နိုင်ငံရေးနည်းနဲ့ပဲတွေ့ဆုံဆွေးနွေးပြီးတော့အဖြေချရရမယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့ကယုံကြည်ထားတယ်။ဒီကုလက်ရှိအနေထားကတော့မြန်မာတမတော်ဘက်ကနေပြီးတော့အဲ့ဒီအပြုတ်တည့်ရေးဆိုပြီးမှဒါတည့်တော်ပြီးတော့ထိုးစစ်တွေခံနေတဲ့ဥစ္စာကတော့ဒါတကယ်ဆိုတော့နှစ်ဖက်ကြားမှာယုံကြည်မှုကိုတော်တော်ထိခိုက်စေတာပေါ့ဗျာ။
ပြည်တွင်းငင်းချမ်းရေးနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကနေနှစ်သိက္ကူမိခွန်းပြောကြားရမှာအပြစ်ခတ်ရစေးရေးပြင်းမြောက်အောင်ဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့ဒီအပြစ်ခတ်ရစေးရေးအတွက်အားလုံးပါဝင်တဲ့ပါဝင်တဲ့အဖွဲ့အစည်းတွေပါဝင်အောင်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
။လက်ရှိဆိုရတော်ဝင်ရှိသူတွေရဲ့နှစ်သိက္ကူစုဒေါ်မင်ကုန်းနေမှာငင်းချမ်းရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်။ဒါပေမဲ့လည်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါအစိုးရသည်လက်ထက်ငင်းချမ်းရေးပေါ်ဆောင်နိုင်ရေးအလားအလာပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲဒီအစိုးရအနေနဲ့ငင်းချမ်းရေးပေါ်ဆောင်ရေးအောင်အောင်မြင်မြင်လုပ်နိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါသလဲအခုလာမယ့်စနေညဒိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးချင်တဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOF ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာငြိမ်းချမ်းရေးအမြန်ဆုံးတည်ဆောက်နိုင်ဖို့ရေတော်တော်ရှင်တွေရဲ့သဘောထားအမြင်တွေကိုဒီကနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကမနေ့ကနိုင်ငံသားတန်တမန်တွေနဲ့တွေ့ဆုံချင်းဘာမော်ယောမြန်မာပါနှစ်မျိုးစလုံးအဆင်ပြေတယ်လို့သုံးနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာပညာရှင်တချို့ကတော့ဘာမော်နဲ့မြန်မာအခေါ်ဝေါ်နှစ်ခုဖြစ်နေတဲ့အပေါ်မှာတမိုင်းကြောင်းနောက်ခံတွေဘလို့ပဲရှိခဲ့ရှိခဲ့ဒီမိုကရေစီအစိုးရတည့်ရဲ့အနေနဲ့လူထုဆန္ဒကိုအရင်ခံယူသင့်တယ်လို့ပြောပါတယ်။အခုလိုမြန်မာပညာရှင်တချို့ရဲ့သဘောထားအမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့မက်နန္ဒာချန်ကဆက်ပြီးတော့ပြောပြမှာပါရှင်
။မြန်မာအစိုးရတက်လာပြီးတဲ့နောက်ပထမဦးဆုံးအချိန်နိုင်ငံသားတန်တမန်တွေနဲ့ဒေါအောင်ဆန်းစုကြည်တောက်ကြနေကတွေ့ဆုံချိန်မှာတချို့နိုင်ငံသားတန်တမန်တွေကဘာမားနဲ့မြန်မာဘယ်ဟာခွာမှန်းမသိဖြစ်နေတဲ့ပေါ်အဆင်ပြေတယ်လို့သုံးနှုန်းဖို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတနိုင်ငံလုံးနဲ့ဆိုင်တဲ့အရေးမှုနောက်ပိုင်းမှာတော့ဒီမိုကရေစီစနစ်နဲ့အညီလူထုဆန္ဒကိုခံယူသင့်တယ်လို့ထောက်ပြခဲ့သူကတော့ရေစင်းဆိုင်ပြည်ရေးတက္ကသိုလ်မှအငိမ့်စားပမောက်ခချုပ်ဒေါက်တာစလိုင်းထွန်းတန်းဖြစ်ပါတယ်
။ဒီစစ်စိုးရကတော့သူလူထုဆန္ဒယူဖို့သူစိတ်ကူးမှမဟုတ်ပါဘူး။ဒေါက်ဆန်းစုကြည်ကလည်းအခုဒီလိုခွာပြီးပြောလာတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်အဓိပ္ပာယ်ရှိတယ်ထင်တယ်။ဒါကြောင့်လဲဆိုတော့သူလည်းချက်ချင်းချင်းသူ180 degree သူဆဲလို့မဖြစ်သေးဘူးလေသူလည်းခုမှဟိုတက်ခါသားကိုဆိုတော့သူ့အနေနဲ့လည်းပဲသူလိမ္မာပန်းနာဆိုသူတဖြည်းဖြည်းနဲ့သူလုပ်သွားရမှာပဲကျွန်တော်ထင်တာတော့ဟိုလူလူဆန္ဒဆိုသူမေးစင်တယ်လို့ထင်တာပေါ့လေအကြောင်းလဲလို့ဆိုတော့ဒါတည်းကဘာပဲဖြစ်ဖြစ်ဒါအတိုက်ပြီးတဲ့အဝန်ဆိုင်တဲ့ကိစ္စကိုတဖြည်းဖြည်းတော့ကျွန်တော်ထင်တယ်သူလုပ်တဲ့ဒီလူဆန္ဒရဲ့ယူပြီးတော့မှ
အလားတူမြမစာပမောက်ခအငိမ့်စာဆရာကြီးဦးစောထွန်းကလည်းတိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတစ်ခုမှုအများရဲ့ဆန္ဒနဲ့အညီဖြစ်တဲ့လို့အခုလိုပြောပါရယ
်မြန်မာဆိုတာဗမာလူမျိုးရဲ့နာမည်တစ်မျိုးပဲအဲဒီတော့နိုင်ငံကိုမြန်မာလို့ပြောလိုက်တဲ့အခါကျတော့ဗမာတွေရဲ့လူမျိုးကြီးဝါဒနဲ့ကိုယ်နာမည်ကိုပဲနိုင်ငံကိုအမိတက်တာဖြစ်နေတာပေါ့အဲဒီတော့အဲ့လိုမျိုးကနည်းနည်းပါးပါးမတရားရရောက်တယ်လေမြန်မာဟာနိုင်ငံအမည်ဖြစ်တဲ့မဖြစ်တဲ့ဆိုတာတိုင်းရင်းသားတွေလည်းရှိနေတော့ဝိုင်းစဉ်းစားရမှာမြန်မာဆိုတာကဗမာတမျိုးရဲနဲ့ဆိုင်တာဘူးတကယ်လို့နိုင်ငံလုံးနဲ့ဆိုင်တာဖြစ်စီချင်ရင်တခြားမြန်မာနဲ့တခုခုရင်းနဲ့တုံရင်တော့ဒါမှမဟုတ်အများကိုခုံနေကြဗမာလိုပဲတုံရင်တုံပေါ့အဲ့ဒါဆိုရင်နည်းနည်းလွတ်တော့မယ်ထင်တယ်ဟိုအစိုးရတရားကအာဏာနဲ့မဟုတ်ဘဲနဲ့ပြည်သူများသဘောကျတာရွေးချယ်ပြီးတော့မြန်မာလိုရွေးချယ်ရတယ်ပဲ ဒါလက်ခံမှာပေါ့အများဟိုပြည်သူအများကြီးပဲနာမည်ကပဲတလေးတစားလက်ခံမှုလို့ရတယ်လို့ထင်ပါတယ
်ဒါအပြင်ဘာမားနဲ့မြန်မာဖြစ်ပေါ်လာရခြင်းအကြောင်းရင်းကိုလည်းတမိုင်းချောင်းနဲ့ဆရာကြီးဦးစောထွန်းကအခုလိုရှင်းပြခဲ့ပါတယ
်ဒီရင်တော့ကကျတော့နိုင်ငံသားတွေလည်းရှင်းတော့ကကျတော့ဘာမားလို့ခေါ်ကြတာတော့စိုးစိုးပိုင်းကမရှိဘူးဘာမားပြည်ဆိုရင်သူတို့အင်းဝါလို့ပဲပြောတယ်နော်မွန်ဆိုတာတော့မှမွန်လို့မပြောဘူးပီကူန်ဆိုပြောတယ်ဘကူသားကြီးလို့ပြောတယ်အဲ့ဒါလိုပေါ့နေရက်ကိုလိုက်ပြီးတော့ပြောတာပါဟိုဘာမားဆိုတာတော့ဒါအင်္ဂလိပ်ရစပြောတဲ့စကားပေါ့နော်ဒီအိန္ဒိယကြီးဆရာရတယ်လို့ဒီတိတိအဲ့လိုပဲသဘောရပါတယ်အိန္ဒိယလိုပါလို့ကိုလူမျိုးဒီလူမျိုးနောက်တစ်ခါဘရမာလို့သူသဘောထားတာဟုတ်အဲ့ဘရမာဆိုတဲ့စကားကိုသူကြတော့ဒါကိုဘာမားလို့လောက်ကြရတဲ့ဘောပဲထင်ပါတယ်မြန်မာကတော့ပို့ရှိတော့နေပကံနဲ့တုံနေတဲ့စကားပေါ့မြန်မာပြည်ကိုပို့ပကံခေတ်ကစူရောလုံးကနေပေါင်းရှိရရကိုရနေလောက်ကကိုရလောက်ကပမာဆိုတာကိုဟိုအရေးသားတယ်မှာတော့ရှိမှာမရှိခဲ့ဘူးတို့တော့အာကိုရောပမာလို့နှုတ်ပြောမှာတော့ခေါ်ခဲ့တဲ့တော်ရှိပါတယ်
ဒါပေမဲ့လည်းနဝတနာအဖဆေအနာရှင်လက်ထက်မတိုင်ခင်အထိခေတ်ဆက်ဆက်သုံးဆွဲလာခဲ့တဲ့ဘာမာဆိုတာကိုပဲပို့ပြီးတော့နှက်ချိုက်တယ်လို့ဒေါက်တာစလိုင်းထွန်းတန်းကဆိုပါတယ်
။ပြနေရတော့ဘာမာကပို့ပြီးတော့ကောင်းမယ်ထင်တယ်။ဘာကြောင့်လဲဆိုတော့မြန်မာဆိုတာကတတော်တန်တန်လူတရားလက် pronounce မလုပ်တတ်ဘူး။သူတို့အနေနဲ့မြန်မာဆိုတာ pronounce လုပ်ရတော့တော်တော်ကိုခက်တယ်။ဘာမာဆိုတာဒီကမ္ဘာလုံးနှုတ်ကြိုးနေပြီပဲ။ကျွန်တော်တို့ကဘာကြောင့်ပြောင်းစရာလိုမလဲ။ဘာမာပဲခြိုက်ပါတယ်။ကျွန်တော်တို့ဟိုတုန်းကတည်းကတိဘက်တို့ဘာမန်ဘာညာဆိုပြီးတော့ဟိုတည်းပဲဟိုဘက်တည်းပဲစဉ်းစားနေတယ်လေဥမာဂျပန်တို့ယာမနီတို့ဥမာအိန္ဒိယတို့တရုတ်တို့တောင်မှပဲသူတို့ပြောင်းကျင်တဲ့ဥစားကြောင်းနိုင်ရတာနဲ့သူတို့မပြောင်းဘူး။ဟောသူတို့မှာသူတို့တွေးခေါ်ရရင်ကျက်ပြီးတွေးခေါ်ရရင်ကျက်တယ်ဆိုတော့ဥစားတွေပြတာပဲ။ကျွန်တော်တို့ကတွေးခေါ်နှုတ်နေသေးတယ်
။လောလောဆယ်မှာတော့ကုလသမဂ္ဂအပါအဝင်အာဆီယံနိုင်ငံတွေနဲ့အိန္ဒိယချင်းနိုင်ငံတော်တော်များများကမြန်မာလို့သုံးစွဲကြပြီးအမေရိကန်ပြည်ထောင်စုကတော့ဘာမာလို့တရားဝင်အသိအမှတ်ပြုထားပေမဲ့တမန်ရေးအရာလိုအပ်ရင်တခါတရံမှာမြန်မာလို့သုံးစွဲတော့မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
။မန္တနချမ်းပြပြသွားတာပါရှင်။စနေနေ့နဲ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။နိုင်ငံရေးအရာဆက်နွယ်အကျဉ်းကျနေသူတွေကို NLD အစိုးရတစ်ကပြန်လွှတ်ပေးနေချိန်မှာထောင်တွင်းကျန်နေတဲ့မတရားဖမ်းဆီးခံထားရသူတွေကလည်းသူတို့လွတ်မြောက်ဖို့ညှော်လင့်နေကြတာပါ။အခုလိုဆက်သွယ်ရေးဥပဒေအရအရေးယူခံထားရသူတွေအပါအဝင်မြေယာအရေးလယ်သမားအရေးလုံဆောင်သူတွေပြန်လည်လွတ်မြောက်လာခြင်းမရှိသေးတာကိုမရှိသေးတဲ့အပေါ်မှာသူတို့အားလုံးပြန်လွတ်ပေးဖို့အာရှလူ့ခွင့်ရေးကော်မရှင် AHRC ကတိုက်တွန်းလိုက်ပါတယ်ကိုညာဝင်းအောင်ကအပြည့်စုံကိုပြောပြမှာပါရှင်
နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့အမြန်ဆုံးစီစစ်ဆောင်ရွက်သွားမယ်လို့နိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတကြံမတိုင်ခင်ကြေညာချက်နှစ်ဆောင်ထုတ်ပြန်ခဲ့တာပါတကြံပိတ်ရဲ့မဆခင်မှာနိုင်ငံရေးအကျဉ်းသား200နီးပါးကိုပြန်လှုပ်ပေးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ခဲ့ပြီးကျန်သူတွေကိုဆက်လက်စီစစ်လှုပ်ပေးသွားမယ်လို့ NLD အစိုးရကပြောပါတယ်တကယ်တော့အစိုးရကပြန်လှုပ်ပေးရမယ့်အထင်းမှာမြေယာအရေးနဲ့လေသမားအရေးလှုပ်ရှားခဲ့သူတွေလည်းပါဝင်တာကြောင့်အဲ့ဒီလူတွေကိုလည်းလှုပ်ပေးဖို့သူတို့အဖွဲ့အနေနဲ့တောင်းဆိုကြောင်း AHRC အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ကျွန်တော်တို့ကတော့ဒီမြန်မာနိုင်ငံကျင်းတောင်တီးတီးမှာနာဝတာနာဘာလက်ထက်ကလေးကရှိနေတဲ့နိုင်ငံရေးအကျဉ်းသားဦးသိန်းစိန်လက်ထက်မှာလေယာဉ်မြေတွေပြန်လည်ရရှိရေးအတွက်ထုံလုံးတိုက်ပွဲဆင်နွှဲလို့အပန်းခံနေရတဲ့သူတွေလက်ပတော်တောင်ရေးကိစ္စမှာတောင်သူဒီဘက်ကနေပြီးတော့လိုက်ပါဆောင်ရွက်လို့အပန်းခံနေရတဲ့သူတွေအလုတ်သမားလူသမားတွေအတွက်တက်ကြွလှုပ်ရှားစွာဝယ်ဝဲကူညီဆောင်ရွက်ရင်းနဲ့အပန်းခံနေရတဲ့သူတွေစားတဲ့နိုင်ငံရေးခံယူချက်ကြောင့်လှုပ်ရှားတက်ကြွတဲ့သူတွေအားလုံးကိုအမြန်ဆုံးပြန်လည်လှုပ်ပေးဖို့အတွက်အလျင်အမြန်ဆောင်ရွက်ပေးဖို့ပဲကျွန်တော်တို့ကတောင်းဆိုချင်ပါတယ်ခင်ဗျာ
သမရဦးသိန်းစိန်လက်ထက်ဖန်းစီထားတဲ့သူတွေထဲမှာကြပြဆရာမောင်ဆောင်ခါလည်းပါဝင်ပြီးလူမှုကွန်ရက် Facebook ပေါ်သူရေးခဲ့တဲ့ပုံရိပ်ဆိုတဲ့ကြပြတဲ့သမရကြီးဆိုတဲ့စကားလုံးပါသွားတာကြောင့်သူ့ကို2015နိုဝင်ဘာ5ရက်နေ့ကဖမ်းခဲ့တာပါမောင်ဆောင်ခါကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့ကနဦးမှာတရားစွဲဆိုခဲ့ပြီးနောက်ပိုင်းမှာရန်ကုန်ရွှေပြည်သာမြို့နယ်ရဲမှူးဦးသိန်းဝင်းကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခါခွေအရမောင်ဆောင်ခါကိုထပ်မံတရားစွဲဆိုခဲ့ပါတယ်။ဒါပေမဲ့ကြပြဆရာမောင်ဆောင်ခါကတော့သူ့ကြပြမှာပါတဲ့သမရာကြီးဆိုတဲ့စကားလုံးဟာသမရဦးသိန်းစိန်ကိုရည်ညွှန်းရေးဖွဲ့ခဲ့တာမဟုတ်ပဲ နမိတ်ပုံရိပ်အဖြစ်နဲ့ရေးခဲ့ခြင်းသာဖြစ်တယ်လို့သူ့ရဲ့ Facebook စာမျက်နှာကနေပြန်လည်ရှင်းခဲ့ပါတယ်။မောင်ဆောင်ကပေါ်ဆွဲထားတဲ့ပုံမှန်905ခါခွဲကိုဖယ်ရှားပေးလိုက်ပြီဖြစ်ပေမဲ့ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တော့ဆက်လက်ဆွဲဆိုထားဆဲဖြစ်ပြီးသူ့အမှုကိုစစ်ဆေးဖို့ရွှေပြည်သားမြို့နယ်တရားရုံးကိုဧပြီလ22ရက်မနေ့တုန်းကရုံးထုတ်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့အစိုးရကအမြန်ဆောင်ရွက်ပေးနေတယ်ပြောထားတာကြောင့်မနေ့ကရုံးထုတ်ခြင်းမှာသူ့အမှုကိုရုတ်သိမ်းပေးလိမ့်မယ်လို့မျှော်လင့်ခဲ့ကြောင်းမောင်ဆောင်ခကသတင်းဌာနတွေကိုပြောခဲ့ပါတယ်
။ပထမမျှော်လင့်တာက66ကကြီးကျန်တော့ဒီနေ့အမှုပိတ်သိမ်းမယ်လို့ပြောတယ်။သူတို့ဒီနေ့မပိတ်သိမ်းဘူးပေါ့နော်။ဒီဆက်တွေဥတွေကိုဒီလက်ရှိသူ့ရကဆက်လက်ချန်ထားမယ်လို့ကျွန်တော်ယူဆပါတယ်။
ကြပြဆရာမောင်ဆောင်ခအမှုကိုနောက်ထပ်ယုံကြည်အတွက်ထပ်မံချင်းဆူလိုက်ပါတယ်တေလိုဘက်ကအမှုပြန်ရုပ်သိမ်းမပေးနိုင်ဘူးဆိုရင်အမှုကိုဆက်လက်စစ်ဆေးရလိမ့်မယ်လို့ HRC လူအခွင့်ရေးရှိနေဦးမင်းလွင်ဦးကပြောပါတယ
်ဒီဆက်သွယ်ဆောင်ရွက်ရေးဥပဒေမှာတော့ရေးရလာရောက်ပြီးတော့အမှုကိုရုပ်သိမ်းနေဆုံးမသာကြပြဆရာမောင်ဆောင်ခအနေနဲ့ပြန်လည်လွှမ်းမြောက်နိုင်လိမ့်မှာဖြစ်တယ်အဲ့ဒီလိုမှလာမရုပ်သိမ်းမှုဆိုလို့ရှိရင်အမှုကိုဆက်လက်စစ်ဆေးသွားပြီးတော့မှအမှုမှာစစ်ဆေးပေါ်ပေါက်ချက်ဒီအတိုင်းအပြစ်မရှိရင်လည်းတရားရှင်လှုပ်ပေးနိုင်တယ်
။မောင်ဆောင်ကအပေါ်ဆွဲထားတဲ့ပုံမှန်66ဂါကြီးဟာအမှုအခြေအနေနဲ့မစီလျော်ဘူးလို့မြင်ကြောင်းရှင်းနေဦးမင်းလွင်ဦးကဆိုပါတယ
်။လူပုဂ္ဂိုလ်တူချင်းစီရဲ့ဂုံတိတ်ခါကြီးခက်ကြဆင်းစီလောက်တဲ့အခြေအနေမျိုးဖြစ်မယ်။လူတစ်မျိုးနဲ့တစ်မျိုးကိုအမုန်းပွားစီလောက်တဲ့အခြေအနေမျိုးဖြစ်မယ်ဆိုလို့ရှိရင်တော့အရေးယူနိုင်တာမှန်တာပေါ့ဗျာ။ဒါကတော့ပြည်မှုဆိုင်ရာဥပဒေရအရေးယူပေါ့။ဒီဆက်သွယ်မှုဥပဒေပုံမှန်နဲ့အရေးယူတယ်ဆိုတာတော့ကျွန်တော်ကတော့သိကြားမကောင်းဘူးလို့ထင်တယ်
။ကြပြဆရာမောင်ဆောင်ခလိုပဲ Facebook စာမျက်နှာပေါ်မှာအစိုးရအာဏာပိုင်တွေကိုလောင်ပြောင်နေဆိုတဲ့ဆွဆွဲချက်နဲ့ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တရားဆွဲဆိုခံရသူတွေထဲမှာချစ်သမီးခေါ်မချောစန်တီထွန်းပက်ထရစ်ခွန်ဂျာလီကျက်ဖကြီးခေါ်ကုလဖုံစသူတွေပါဝင်ပြီးချစ်သမီးနဲ့ပက်ထရစ်ခွန်ဂျာလီတို့ကတော့ထောင်ဒဏ်6လအကြခံရပြီးမှပြန်လည်လွတ်မြောက်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ကိုညံဝင်းအောင်ပြောပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။ Cyber ရာဇဝတ်မှုတွေကိုတိုက်ဖျက်ရေးအချိန်မြင့်တင်ဖို့ရည်ရွယ်ချက်နဲ့ဒေါ်လာသန်း220ကုန်ကြခံမဲ့ Cyber လုံခြုံရေးမဟာဗျူဟာကို Australia ဝန်ကြီးချုပ် Trumbull ကမကြသေးခင်ကခြားပြလိုက်ပါတယ်။Sydney မြို့တော်ကနေ VOA သတင်းတော့ Phil Marshall သတင်းပေးပို့ထားတာကိုမတ်တင်ကီထိုက်ကပြောပြမှာပါရှင
်။ Australia ဝန်ကြီးချုပ်ကမလိုလားအပ်တဲ့ Cyber Internet ဆိုင်ရာလှုပ်ရှားဆောင်ရွက်မှုတွေဟာမကြုံစဘူးအခြေအနေအတိုင်းအတာအထိရောက်ရှိလာနေပြီလို့ပြောဆိုလိုက်ပြီးနိုင်ငံရဲ့ခြားက Internet Cyber ချိုးဖောက်ဝင်ရောက်သူ Hacker တွေကိုတွန်းလှန်နိုင်ဖို့အတွက်ကာကွယ်ရေးတိုးမြှင့်လှုပ်ဆောင်ဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်။ဒီဆောင်ရွက်ချက်တွေကိုအထောက်အကူဖြစ်စေဖို့အတွက်ဝန်ကြီးချုပ်ကအစိုးရနဲ့စီးပွားရေးလုပ်ငန်းတွေကြားပိုးပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်နိုင်ဖို့နီလန်းရှာနေတယ်လို့နိုင်ငံရဲ့ခြားအစိုးရတွေနဲ့ညှိနှိုင်းဆောင်ရွက်နိုင်ဖို့အတွက်အထူးတန်အမှတ်တအုပ်ကိုလည်းခန့်အပ်လိုက်ပါတယ်။ Australia နိုင်ငံအနေနဲ့ Cyber တိုက်ခိုက်မှုတွေရဲ့ချင်းချောက်မှုတွေကိုတုံ့ပြန်နိုင်တဲ့အစွမ်းရှိတယ်လို့လည်းအခိုင်အမာပြောဆိုပါတယ်။ဒါပေမဲ့ဒီလို Cyber တိုက်ခိုက်မှုတွေကိုအစိုးရကဆောင်ရွက်တဲ့အခါမှာအသုံးပြုနိုင်တဲ့နည်းပညာတွေနည်းပရိယေတွေကိုတော့ဝန်ကြီးချုပ်ကအသေးစိတ်မပြောပါဘူး Internet Cyber စစ်စင်ရေးစွမ်းရည်ကိုအသုံးပြုမှုဟာတရားဥပဒေစိုးမိုးရေးတင်းတင်းကြပ်ကြပ်ကင်တွဲဖို့ဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ် Australia အစိုးရရဲ့အကြံပေးတစ်ဦးဖြစ်ပြီး Australian Strategic Policy Institute ရဲ့နိုင်ငံတကာ Cyber မူဝါဒရေးရာစင်တာရဲ့အကြီးအကဲလည်းဖြစ်တယ်ဒေါက်တာ Toby Ficken ကတော့online ပေါ်ကချင်းချောက်မှုတွေပိုပြီးဆိုးဝါးလာနေပြီလို့ပြောဆိုပါရယ
် You're a big business you're probably having to deal with thousands of instances each week
စီးပွားရေးလုပ်ငန်းကြီးတစ်ခုလုပ်နေတယ်ဆိုရင်တော့အပတ်စဉ်ထောင်ထဲချီတဲ့ internet cyber ဆိုင်ရာကိစ္စတွေနဲ့တပန်းလုံးနေရပါပဲဝန်ကြီးချုပ် Tanbu ကဒီကိစ္စအပေါ်တည်တည်ချာချာအလေးထားလုပ်နေပါတယ်ဒီကိစ္စအပေါ်မှာသူ့အနေနဲ့အတော်လေးကိုစိတ်ဝင်တစားရှိနေပါတယ
်ပြီးခဲ့တဲ့နှစ်ကတရုတ်တို့ကဩစတြေးလျမိုးလေဝသဌာနကို internet cyber ထိုးဖောက်ဝင်ရောက်ခဲ့တယ်လို့တန်တရားရှိထားပါတယ်ဩစတြေးလျမိုးလေဝသဌာနကကာကွယ်ရေးဝန်ကြီးဌာနနဲ့တိုက်ရိုက်ချိတ်ဆက်ထားတာဖြစ်ပြီးမိုးလေဝသဌာနကိုချိုးဖောက်မှုကသတင်းအချက်အလက်တွေခိုးယူဖို့ရည်ရွယ်တာဖြစ်တယ်လို့လည်းယူဆကြပါတယ်။တရုတ်အစိုးရဘက်ကတော့တစုံတရာပတ်သက်မှုမရှိဘူးလို့ညင်းပါတယ်။လုံခြုံရေးချိုးဖောက်မှုရှိတယ်ဆိုတာကိုဩစတြေးလျအစိုးရကပထမဆုံးအချိန်ဖြစ်ဝန်ခံပြောဆိုလိုက်ပေမဲ့ဘယ်သူမှတာဝန်ရှိတယ်၊ဘယ်သူတွေလှုပ်ဆောင်တယ်ဆိုတာကိုတော့တရားဝင်ကြေညာချက်မထုတ်ပါဘူး။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kilohertz 1213လိုင်းဒိုမီတာ32 kilohertz 9325လိုင်းဒိုမီတာ40 kilohertz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နေတူအမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဒေါက်ခင်မျိုးသက်ကကောက်နှုတ်တင်ပြမှာပါရှင
်။ Chevron ရေနံကုမ္ပဏီကသူ့ပိုင်းနဲ့မြန်မာနိုင်ငံတဲကကြီးမားတဲ့ရေနံနဲ့တဘာဝတန်းွေလောက်ကွက်တွေကိုရောင်းဖို့ပြင်နေတာနဲ့ပတ်သက်ပြီးဆောင်းမရှင်ရူဟွာဖားက The Diplomat Magazine မှာရေးပါတယ်။ဒီ American ကုမ္ပဏီကသူ့ရဲ့မြန်မာနိုင်ငံထဲမှာရှိတဲ့ရေနံနဲ့စိန်တဘာဝတန်းွေတိုက်တွေက 28.3 ရာခိုင်နှုန်းနဲ့ရခိုင်ဂျိုင်ဝမ်တဲ့က A5 လောက်ကွက်က99ရာခိုင်နှုန်းပိုင်ဆိုင်မှုတွေကိုခန့်မှန်းခြေဒေါ်လာ 1.3 ဘီလီယံနဲ့ရောင်းချဖို့အတွက်ကမ်းလှမ်းတာဖြစ်ပါတယ်။တကယ်လို့သာအယောင်ဝယ်ဖြစ်ခဲ့ရင်ဒါဟာမြန်မာနိုင်ငံတဲကပိုင်ဆိုင်မှုတွေရောင်းချရမှာတန်ကြီးအများဆုံးဖြစ်တဲ့စံချိန်တင်တော့မှာဖြစ်ပါတယ်။ Chevron ကအခုလိုရောင်းလာကလည်းမြန်မာနိုင်ငံမှာစီးပွားရေးအလားအလာမကောင်းလို့မဟုတ်ဘဲရေနံစည်းတွေကျနေချိန်မှာငွေဖော်ဖို့အတွက်ကြိုးစားလာတာဖြစ်ပြီးကမ္ဘာမှာရေနံစည်းတွေကျနေပေမဲ့မြန်မာရေနံနဲ့တဘာဝတန်းွေအတွက်ဈေးကွက်ကတိတ်မသေးလာပဲအင်းကြီးချင်းတယောက်နဲ့ထိုင်ကိုတင်ဖို့နိုင်အောင်မကပြည်ရင်းလိုအပ်ချက်ကလည်းတိုးလာနေတယ်လို့သုံးသပ်ပါတယ်ဒီရောင်းဝယ်ဟာစီးပွားရေးပုံမပွင့်လင်းလာဖို့ရှိတယ်လို့ပြောနေကြတဲ့လက်ရှိ NLD အစိုးရလက်ထက်မှာနောင်ပြုတ်လို့မဲ့သဘောတူညီချက်တွေအတွက်လမ်းချပြလိုက်တာမျိုးဖြစ်လာနိုင်တယ်လို့ဝေမန်သုံးသပ်ကြတာမို့ဘာပဲပြောပြောဒါဟာရေဘူးကအားဖြင့်မြန်မာနိုင်ငံစီးပွားရေးဈေးကွက်ထဲကိုရောက်လာတာကိုပြနေတယ်လို့နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုအခြေအနေတိုးလာတာကိုပြနေတာပါဒါကြောင့်ရင်းနှီးမြှုပ်နှံသူတွေပို့ပြီးလာရောက်ဖို့အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့ NLD အစိုးရအသည့်အတွက်အားသက်လောင်းတယ်လို့ဖြစ်နေတယ်လို့ဖော်ပြထားပါတယ်။နောက် April 23ရက်နေ့ထုတ် The Economist စာဆောင်မှာတော့ High Mountains Distant Emperor ဆိုတဲ့ခေါင်းစဉ်နဲ့တရုတ်မြန်မာဆက်ဆံရေးကိုသုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာအစိုးရအသည့်တက်လာခဲ့တဲ့နောက်ကမ္ဘာပေါ်ကအကြီးဆုံးအာဏာရှင်နိုင်ငံတရုတ်ရဲ့နိုင်ငံခြားရေးဝန်ကြီးဝန်ကြီးလာရောက်တာကိုကမ္ဘာပေါ်ကအထင်ရှားဆုံးဒီမိုကရေစီရေလှုပ်ရှားသူဒေါင်ဆန်းစုကြည်ကကြိုဆိုခဲ့ပါတယ်တဲ့ဒေါ်ဆုနဲ့မစ္စတာဂျီတို့ကြားအပြုံးကိုစီနဲ့နှွေးထွေးတဲ့အပြောတွေဖလှယ်နေကြပေမဲ့တကယ်ကတော့မြန်မာဘက်ကတရုတ်ရဲ့ကြီးထွားလာနေတဲ့ဩဇာလွှမ်းမိုးမှုအတွက်ခါတိနေတယ်လို့တရုတ်ဘက်ကလည်းသူတို့ဩဇာပြန်ပြီးလွှမ်းမိုးနိုင်ဖို့အတွက်ကြိုးစားနေတယ်လို့ဆိုပါတယ်နိုင်ငံတကာကဝိုင်းပြီးအချင်းခံခဲ့ရတဲ့မြန်မာနိုင်ငံမှာတရုတ်ဩဇာတဖြည်းဖြည်းကြီးထွားနေချိန်မှာတရုတ်ကြောတောက်နောက်ခံပေးမှုဟာခိုင်မာတဲ့အာမခံမှုမရနိုင်မှုဆိုတာကိုရိပ်ရှားမိတဲ့ဗိုလ်ချုပ်ကြီးတချို့ပေါ်လာတယ်လို့ဆိုပါတယ်။ဒီထဲမှာအများကိုအံ့ဩစေတာကသမရဦးသိန်းစင်လက်ထက်မြစ်ဆုံစီမံကိန်းကိုရပ်ဆိုင်းပစ်ခဲ့တာဖြစ်ပါတယ်။အခုတော့ဒီကိစ္စတွေအလုံးဟာဒေါင်ဆန်းစုကြည်ရဲ့ခေါင်းပေါ်ပုံကျလာပါပြီ။တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကအတော်ကိုကြီးကြီးမားမားရှိနေတယ်လို့တခြားမဟာဗျူဟာကျအရင်းမြစ်တွေပါရှိနေတာမို့မစ္စတာဂျီကဒါရီကိုလိမ့်လိမ့်မားမားကင်တွင်ခြင်းကြောင့်သူ့ရဲ့ခီးစဉ်ကပြနေတယ်လို့ဆိုပါတယ်။နောက်ဆိုအပ်တဲ့အနေနဲ့ထဲထဲဝင်ဝင်ဖြစ်နေတဲ့နိုင်ငံတွင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိစ္စတစ်ခုတည်းကိုကင်တွဲရမှာမဟုတ်ဘဲပိုဆိုးတဲ့နောက်တစ်ခုကတရုတ်မြန်မာနယ်စပ်တစ်လျှောက်အခုထိငြင်းငြမ်းမှုမရသေးတဲ့တိုင်းဒေသကြီးမှာတရုတ်ရဲ့ပတ်သက်နေမှုတွေဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်ကနယ်စပ်တည်ငြိမ်စေခြင်းကြောင့်ဆက်ပြီးပြောနေတယ်လို့မြန်မာနိုင်ငံဟာပြောင်းလဲနေကြောင်းနဲ့တရုတ်ကုမ္ပဏီတွေအနေနဲ့မြန်မာတလေကိုလေးစားဖို့နဲ့မြန်မာသဘောပေါက်ဝန်ကျင်ကိုကာကွယ်ပေးဖို့မစ္စတာဂျီကသတင်းစာရှင်းလင်းပွဲမှာပြောလာပါပြီ။ဒါကိုကြည့်ရင်တရုတ်နေနဲ့အချစ်ကြီးဆိုတဲ့အပြောမျိုးတစ်ခုတည်းနဲ့မရတော့ဘူးဆိုတော့ကိုသဘောပေါက်နေပြီလို့យေတာထားပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အခုဆက်လက်ပြီးတော့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
give a run for the money
ဖြစ်ပါတယ်စာလုံးပေါင်းက give give ကပေးတာ a ကတခု run run ကပြေးတာ for ကအတွေ့ the the money the money ကငွေဆိုတော့စကိုင်းထုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွေ့ပြေးပြရတာပေါ့ဒီအသုံးဆင်းတက်လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင့်တွေပေါ်လောင်ကြီးထိုးကြရင်အဲ့ဒီလောင်သူတွေနေနဲ့ပက်ဆန်ရင်ထတဲ့မြင့်ကိုအနိုင်ပြေးစေခြင်းညတာကတော့ဓမ္မတာပါမြန်မြလောင်ကြီးပေးလေအဲ့ဒီမြင့်ကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင့်ကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီလေ EDM အသေးပဲကလည်းအလားတူပါပဲနေစဉ်ဘဝမှာတစ်ခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Grubby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
သူကသိက္ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့သိက္ကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician.I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို idiom အသုံးရဘယ်လိုပြောမလဲ?
Give a run for the money.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ခုတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါပါကဘာတဝမ်းမှာလူမှုရေးအပြောင်းအလဲကိုအပြုသဘောဆန်စွာပြောင်းလဲဖို့ကြိုးပမ်းအားထုတ်မှုတွေအတွက်အမေရိကန်နိုင်ငံသားရေးဌာနကပထမဆုံးအကြိမ်ဖြစ်ကဘာတဝမ်းကလူငယ်10ဦးကိုရွေးချယ်ဂုဏ်ပြုတဲ့အခမ်းအနားကိုဝါရှင်တန်ဒီစီမြို့တော်မှာဗုဒ္ဓဘုရားကကျင်းပခဲ့ပါတယ်နိုင်ငံတကာတက်သစ္စာလူငယ်ခေါင်းဆောင်ဆုရှင်တွေထဲမှာမြန်မာနိုင်ငံကအမျိုးသမီးလူငယ်ဆုရှင်မတ်တင်စာရွှင်းလဲရည်လဲပါဝင်ပါတယ်ဒီသတင်းပတ်အမျိုးသမီးကဏ္ဍအတွက်မတ်တင်စာရွှင်းလဲ့ရီကိုဒေါ်လာလာတန်ကဆက်သွယ်မေးမြန်းပြီးတင်ဆက်မှာပါရှင
်ရှင်းလဲ့ကအခုဒီအမေရိကန်နိုင်ငံကြီးဌာနကပေးတယ်ပေါ့နော်ဒီနိုင်ငံတကာတက်သစ္စာလူငယ်ခေါင်းဆောင်ဆုရှင်ဆက်ဦးတင်မှာမြန်မာနိုင်ငံကတူပါဝင်ခဲ့တာပေါ့နော်ခုလိုတက်သစ္စာလူငယ်ခေါင်းဆောင်ဆုရှင်ဖြစ်လာမယ်လို့လုံးခဲ့တဲ့၅နှစ်လောက်ကစဉ်းစားမိလားရှင
်လုံးခဲ့တဲ့၅နှစ်ကဆိုရင်ရှင်လေးကိုကိုပြန်ကြည့်ရရင်ကျွန်မဇယ်လန်ပြီးကစားတကယ်ကိုနိုင်ငံသားကိုလည်းသွားချင်တယ်စင်ကာပူမှာတငယ်ချင်းတွေလည်းအကြောင်းတက်နေကြတယ်ဆိုတဲ့အခါမှာကျွန်တော်တက်ချင်တယ်တက်ချင်တော့ချိုးစားတယ်ပေါ့နော်ဒီဆောင်မွေးတွေဖြေးရမယ့်ဟာရှိတော့ဖြေးရဖြေးအခါမှာတကယ်တကယ်သွားရမယ့်အချိန်မှာကျွန်မမိဘတွေနဲ့တကယ်ဆင်းရဲတဲ့အခါမှာတကယ်တကယ်မိဘတွေကိုဝင်တော့ဝင်ဖို့ဖြစ်စီတဲ့ဟာမျိုးဖြစ်နေရပေါ့နော်အကြောင်းတက်ဖို့မိဘတွေကဒီမတက်နိုင်ဘူးဝန်ထမ်းတွေဖြစ်တဲ့အခါမှာကျွန်မအဲ့ဒါကိုလက်လျှော့ခဲ့တယ်လက်လျှော့ပြီးတော့ဘွားကိုပဲတက္ကသိုလ်တက်ဖို့ဆိုပြီးတော့ဆုံးဖြတ်ပြီးတဲ့အခါမှာကျွန်မပညာရေးတက္ကသိုလ်တက်တယ်ပညာရေးတက္ကသိုလ်မှာလည်းတက်နိုင်တယ်ပေါ့နော် brighter လေးစပြီးလုတ်တာပေါ့ဒါမျိုးလေးတွေတော့ပဲလုတ်ခဲ့တာဆိုတော့ဒီနိုင်ငံသားတွေတွားပြီးတော့ဒီ American နိုင်ငံမှာသူတို့စုကိုလက်ခံရယူမယ်ဆိုတာကျွန်တော်တို့ကအိမ်မက်ထဲမှာတော့မရှိခဲ့တော့ဘဝတစ်ခုဖြစ်ခဲ့တယ်ပေါ့နော
်ခုလိုပေါ့နော်အိမ်မက်ထဲမှာတော့မရှိခဲ့တဲ့ဘဝတစ်ခုကနေပြီးတော့မှအခုကအိမ်မက်ကအကောင့်ထဲပေါ်လာပြီဆိုတဲ့ခါကျတော့ဘယ်လိုအကောင့်ထဲပေါ်ခဲ့ပါလဲရှင်
အဲ့ဒါပြောရင်တော့ရင်းနှောစကူကိုလူငယ်တယောက်အနေနဲ့တိုင်းပြည်အတွက်တမိုးရှိရဲအများကြီးလှုပ်ဆောင်နိုင်တဲ့ဆာမျိုးတွေအတွေးခေါ်တွေမရှိခဲ့ဘူးကိုကရိုးရိုးပဲအာတည်ယူရအောင်မယ်ငါလေ့လာရအောင်မယ်အာငယ်သေးတယ်သူများတွေအဖြစ်ပြောလဲခံရမယ်လေ့လာရအောင်မယ်ဆိုရဲအဆင့်လောက်ပဲတွေးခဲ့တယ်ဒါပေမဲ့နောက်ပိုင်းကျမဟိုအတွေးခေါ်တွေပြောင်းလဲလာတာကဘာဖြစ်လဲဆိုတော့လုံရင်းကိုင်းနဲ့ကျမတို့လှုပ်ရှားမှုတွေလုံရင်းကိုင်းနဲ့ကျမတို့တွေ့လာတာကခြားနိုင်ငံခြားကလူငယ်တွေကလည်းရှုဆိုတာကိုအဓိကပြောလာကြတယ်ဆိုမှဘာဖြစ်လို့ဒီ UI အရင်ကြီးကြီးလာရတာလဲဆိုတော့ကိုကိုပြန်မေးကြည့်တယ်။လူငယ်တယောက်မှာကိုယ့်ရဲ့အခန်းကဏ္ဍဘာလဲနိုင်ငံတိုင်းနိုင်ငံအခြားသောလူငယ်တွေကတော့ဘာတွေလုပ်နေကြသလဲဆိုတဲ့အခါမှာကိုကိုကိုအရင်တိုးတက်အောင်လုပ်ရမယ်ဆိုရဲခံစားချက်တွေဖြစ်လာတယ်။ဒါဒီတိုးတက်အောင်လုပ်ရင်းလုပ်ရင်းနဲ့မှအခြားလူငယ်တွေကိုလည်းလက်တွဲခေါ်ယူလာတော့အခြားတငယ်ချင်းတွေနဲ့အတူတူတွဲပြီးတော့ကိုလိုအသိဉာဏ်တွေမရသေးတော့ရလာခဲ့တဲ့လူငယ်တွေလည်းအများကြီးရှိခဲ့တယ်ပေါ့နော်။ဒါအဲဒီလူငယ်တွေအကုန်လုံးကိုအတူတူကတွဲပြီးလုပ်ဖို့ကျွန်တော်တို့ရည်ရွယ်ခဲ့ရင်းနဲ့မှဒီလှုပ်ရှားမှုတွေကမှကျွန်တော်တို့ဒီစုရဖို့အတွက်ကိုတွန်းအားတွေဖြစ်လာတယ်လို့မြင်ပါတယ်ရှင
်။အဲ့တော့လူငယ်လှုပ်ရှားမှုတွေမှာဘယ်လိုလှုပ်ရှားမှုတွေလုပ်ခဲ့ပါလဲရှင်နည်းနည်းရှင်းပြပေးပါလား
။ကျွန်တော် pride လှုပ်ရှားမှုက တော့ဆယ်တန်းဒီကလေးကစတင်ခဲ့တယ်ပေါ့နော်ဒါပေမဲ့ Pride စတင်တာတော့ငွေကြေးတွားရောက်လှူဒါန်းတာတွေပစ္စည်းတွားရောက်လှူဒါန်းတာတွေကကျွန်တော်တို့ကတော့တိတ်ပြီးတော့မလုံလောက်ခဲ့ဘူးဘာဖြစ်လို့လဲဆိုတော့ဒီပစ္စံတွားလှူတာတော့စတင်စားပေးရတို့ကကျမတို့လုပ်ပေးနိုင်လဲဆိုရင်တူတယောက်နှစ်ယောက်အယောက်တရာပေါ့နော်ဆိုတော့ဒါမျိုးဆိုပေမဲ့တကယ်တကယ်ကျမတို့အရေးကြီးတဲ့နိုင်ငံရဲ့policy မူဝါဒတွေနိုင်ငံအစိုးရခေါင်းဆောင်တွေရဲ့အတွေးအမြင်တွေဒါလိုပြောင်းလဲနိုင်မယ်ဆိုရင်ကျမတို့တစ်ခါတည်းနဲ့လူငယ်အယောက်တောင်းတဲ့ချီတိမ့်တဲ့ချီတိုင်းနိုင်ငံလုံးကလူငယ်တွေအားလုံးပေါ်မှာတက်ရောက်မှုရှိမယ်ဆိုရဲအတွေးမျိုးပို့ဝင်လာတယ်ကျမတို့လှူရှားမှုရဲ့အပြင်ပြောင်းလာခဲ့ပါတယ်2012ခုနှစ်ကစပြီးကျမတို့လူငယ်အချင်းချင်းတွေ့ဖို့အတွက်ကို platform လို့ပြောတဲ့ forum တစ်ခုကိုကျမတို့ဖန်တီးခဲ့တယ်ဒီ forum ကမှလူငယ်တွေကအချင်းချင်းစကားတွေပြောကြတယ်ကိုအခက်ခဲယူအချင်းချင်းဝေမျှကြတယ်ပြီးတော့အစိုးရကိုလည်းကြံပြုတင်ပြတယ်ကိုယ်နဲ့ဘာတွေလုပ်ကြမလဲဆိုရယ်ဂရိကဝတ်တွေပေးကြတယ်အဲ့လိုလုံရင်းထဲမှာကျွန်တော်တို့ဒီ National Youth Congress လို့ပြောတဲ့အမျိုးသားလူငယ် Congress ကြီးပေါ်ပေါက်လာခဲ့တယ်ဒီ Congress မှာလည်းအခုတည်းကဒီကိုကျွန်တော်တို့တက်တက်ကြွကြွနဲ့လူငယ်ရေးရာမူဝါဒပေါ်ပေါက်လာဖို့လူငယ်တွေရဲ့အခွင့်အရေးနဲ့လူငယ်ရဲ့ရပိုင်ခွင့်တွေလူငယ်တွေရဲ့အတန်တွေကိုအစိုးရအနာပိုင်းနဲ့အဆင့်ထိရောက်အောင်ကျွန်တော်တို့ကြိုးပမ်းနေကြပါတယ်နောက်ကျွန်တော်2014ခုနှစ်ရောက်တဲ့အခါမှာကျွန်တော်နိုင်ငံကအာဆီယံလူငယ် Forum ကိုလည်းကျွန်တော်တို့ဦးဆောင်ပြီးကျင်းပနိုင်ခဲ့တယ်ကျွန်တော်2013ခုနှစ်ရောက်တဲ့အခါမှာကျွန်တော်တို့နီပေါ်နိုင်ငံကိုကျွန်မတက်ရောက်ပြီးတော့ campaign တွေကိုဘယ်လိုလုပ်ဆောင်ရမလဲဆိုတဲ့သင်တန်းကိုတက်ရောက်ခွင့်ရခဲ့တယ်။သင်တန်းတက်နေတဲ့အချိန်မှာပဲကျွန်မနဲ့တူတူတက်ရောက်တဲ့လူငယ်တွေကအမျိုးသမီး၃ယောက်ဖြစ်တယ်။တယောက်ကမွတ်စလင်အမျိုးသမီးတယောက်ဖြစ်တယ်။နောက်တစ်ယောက်ကခရစ်စတန်အမျိုးသမီးကျွန်မတို့ဗုဒ္ဓဘာသာအမျိုးသမီးပေါ့နော်။အဲ့ဒီအချိန်မှာကျွန်တော်နိုင်ငံမှာပဋိပက္ခတွေဖြစ်နေတဲ့အခါမှာကျွန်တော်တို့လူငယ်တွေအချင်းချင်းအမျိုးသမီးတွေတိုင်ပင်ကြပါတယ်။ဒီလိုပြဿနာရဲ့ဖြစ်တာကျမတို့ဘယ်လိုခံယူလဲကိုယ့်ကိုယ်ကိုဘယ်လိုမြင်တယ်လဲသူများတွေကိုဘယ်လိုမြင်လဲဆိုတာအများကြီး reflect လုပ်ဖြစ်တဲ့အခါမှာကျမတို့၃ယောက်ကနေပြန်လာတဲ့အခါမှာဒီ interface လို့ပြောတဲ့ဘာသာပေါင်းစုံချစ်ချည်ရေးလှူရှားမှုတွေလို့ဖို့စတင်ပြီးတည်ပါတယ
်တကူမိချင်တာကပေါ့နော်ခုလိုကြေကြေပြန့်ပြန့်ပေါ့နော်လူငယ်တွေအရေးနှိမ့်နှိုင်းဆောင်ရွက်ပေးနိုင်တဲ့အနေအထားထိရောက်လာတာကဘယ်လိုကြိုးပမ်းမှုပါလဲရှင
်အမှန်တိုင်းပြောရင်မျိုးမိငယ်တဦးရင်းနဲ့ဒီလိုမျိုးလှူရှားမှုတွေလုပ်မယ်ဆိုတော့ကျမတို့တော်တော်လေးကိုစိန်ခေါ်မှုဖြစ်ခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့နံပါတ်1ကဒါကျမရဲ့လှူရှားမှုလုပ်နေကြနေရာတကမဟုတ်ဘာဖြစ်လို့လဲဆိုတော့ကျမမိဘတွေကဝန်ထမ်းတွေဖြစ်တယ်။ကျမဖေကစစ်အရာရှိပေါ့နော်။ဒါတော့ကျမတမျိုးလုံးကလည်းဒီလိုမျိုးအရက်ဘက်ဖွင့်စည်းလုပ်ငန်းတွေလှူရှားမှုလုပ်တဲ့လူတွေမဟုတ်ကြအောင်ဆိုတဲ့အခါမှာကျမတို့ဒီလိုမျိုးလှူရှားမှုလုပ်တဲ့အခါမှာတော်တော်လေးကိုအခက်အခဲဖြစ်တာမိသားစုကခရီးပြရရင်လည်းရှိရယ်။ပတ်ဝန်းကျင်အနေနဲ့ကလည်းဒီလိုလူငယ်တယောက်ကဒါမျိုးလုပ်နိုင်တယ်ဆိုတာမျိုးတွေမမြင်ဘူးတာရှိ။နံပါတ်2ကတော့လှူရှားလုပ်ဆောင်နေတဲ့ကြုံတွေ့ရတဲ့လူတွေရဲ့တုံ့ပြန်မှုပေါ့နော်။ပထမဆုံးကျင်းလို့တော့ဆိုမှတ်မိတယ်။အဲကျမဦးဆောင်လုပ်တယ်ဆိုတော့တင်စားရှင်းလိုက်ဆိုတော့ပေးရလဲ၊ပေးဖွဲ့ရလဲ။အသက်ကဘယ်လောက်လဲဆိုတာမျိုးတွေမင်းနဲ့စုံစမ်းနေ။အသက်ကလည်း20လောက်ပဲရှိသေးတယ်ဆိုတဲ့အခါမှာအာဒါလူငယ်လေးလောက်တာသူ့လောက်တာလောက်ငါကဘာလို့တက်ရမှာလဲဘာလို့ဒါပါဝင်ရမှာလဲဆိုပြီးစောင့်ကြည့်ခဲ့တဲ့အဖွဲ့ကြီးတွေအများကြီးရှိပါတယ်ဒါပေမဲ့အဓိကကဘာလဲဆိုတော့ကျွန်တော်ဒါမျိုးတွေကိုအကုန်လုံးဥပိ္ပခါပြုခဲ့တယ်လူငယ်အမျိုးသမီးတယောက်အနေနဲ့အဓိကကြုံတွေ့ရတဲ့အရာတွေကိုကျွန်တော်စိတ်ညစ်စရာကိုယ်ရက်တန့်သွားစေတဲ့အရာလို့မခံယူဘဲနဲ့ဒါရကိုယ်ပို့ပြီးတော့စူးစမ်းဖို့အတွက်ပို့ပြီးတော့တွန်းအားဖြစ်စေခဲ့တယ်မျိုးရင်းငယ်တယောက်ကဒီလောက်ထိသွားနိုင်လဲဆိုတော့သူတို့ပြမယ်ဆိုတာမျိုးနဲ့ကျွန်တော်ရှေ့ဆက်ခဲ့ပေါ့နော်ဒါကတော့အဓိကနောက်တစ်ခုကလူငယ်တယောက်အနေနဲ့ဘယ်လောက်ဒီ professional စဉ်စံလူတွေနဲ့ဆက်သွယ်ချင်းစံလှုပ်ဆောင်နိုင်တယ်လေအခုဆိုတော့ဒါပို့ပြီးတော့ကျွန်မဂုဏ်ယူမိပါတယ်ဘာဖြစ်လို့ဆိုတော့ရင်းလေးကဒီလိုတွန်းအားလေးနဲ့လှုပ်ခဲ့တာနေအကုန်လုံးအခုချိန်မှာဆိုကမ္ဘာစင်ပေါ်မှာတက်ပြီးတော့ဆူယူရတဲ့အစင်ကြီးဖြစ်ခဲ့ပြီဆိုတော့ဒါကကျွန်မတို့တော်တော်လေးကိုဂုဏ်ယူစရာအခိုင်အတန့်ဖြစ်ပါတယ်ဟုတ
်လူငယ်တယောက်အနေနဲ့ပေါ့နော်ခဏမြန်မာနိုင်ငံမှာလူငယ်တွေအဓိကရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကဘာတွေလို့ယူဆပါလဲရှင
်ကျွန်တော်နိုင်ငံမှာလူငယ်တွေအဓိကရင်ဆိုင်ရတဲ့စိန်ခေါ်မှုဟာဆိုရင်ဒီလူငယ်အပိုင်းခြားပေါ့ကျွန်တော် session နှစ်ကနေ35နှစ်တော်တော်ရောက်လာပြီဆိုရင်ဒီလူငယ်တယောက်ရဲ့စွမ်းဆောင်ရည်တွေကိုမြင့်တင်ပေးနိုင်တဲ့ပတ်ဝန်းကျင်မှာကြီးပြင်းရတာမျိုးမဟုတ်ဘဲနဲ့ခွဲခြားမှုတွေရှိနေတဲ့အတိုင်းအဝိုင်းမှာလူငယ်ဖြစ်နေရတဲ့ခါကြီးရပါတော့ဒါကြီးကတော်တော်လေးကိုဖိအားဖြစ်စေလူငယ်တွေအနေနဲ့ဘာဖြစ်လာလဲဆိုဒီအသက်တွေကသူတို့ဟာဆွဲဆောင်ခံရနိုင်ချေအများကြီးရှိတယ်။အပြိုင်ကြဆိုင်ကြတာနိုင်ငံရေးအဖြစ်ဒီအတုံးချခံရတာတွေဘာသာရေးမိုင်းတိုက်ခံရတာတွေအာဒီပညာရေးဆိုလည်းနိုင်ကြတဲ့အတွက်ကြောင့်မို့သူတို့ကတွေးခေါ်မှုပိုင်းကအားနေတဲ့အခါမှာအဲ့ဒီကူဆွဲဆောင်မှုမှာပါဝင်သွားပြီးတဲ့အခါမှာစီယုံတိတ်လို့မှာပါဝင်ခံတယ်သူတို့ကပြဿနာရဲ့အစိတ်ပိုင်းဖြစ်သွားခဲ့ကြတယ်။ပြဿနာရဲ့အစိတ်ပိုင်းဖြစ်သွားခဲ့တဲ့အခါသူတို့ကပြဿနာကောင်းနေဖြစ်ပဲအမြင်ခံရတော့တယ်ဆိုတော့ဒီတန်နေရာကြီးကကျွန်တော်မပြတ်နေခဲ့ဘူးအဲနောက်တစ်ခုကတော့အဲဆောပြောခဲ့သလိုသူတို့ရဲ့တွေးခေါ်ပိုင်းဆိုင်ရာအာနေရကပညာရေးအာနေရရင်းနဲ့ချိတ်ဆက်တယ်ဒီပညာရေးအာနေရဆိုတာကလည်းဘာနဲ့သွားပြန်ချိတ်ဆက်လဲဆိုတော့အစိုးရအာဏာပိုင်းတွေရဲ့ဒီလူငယ်တွေအပေါ်ဒီအနာဂတ်ကောင်းဆောင်လောင်းတွေလို့သူတို့ပြောနေကြတဲ့ဒီလူငယ်တွေအပေါ်မှာဘယ်လောက်ထိတွေးခေါ်မျှော်မြင်မှုအပြည့်နဲ့အာလှမ်းပြီးသူတို့အတွက်ကို ဘယ်လောက်ထိရင်းနှီးမြှုပ်နှံထားတယ်လဲဆိုတာမသိပါဘူး။သူအမြင်ကတော့အစိုးရကောင်းတစ်ခုအနေနဲ့ဆိုရင်ဒီနာကက်ကောင်းဆောင်လို့ပြောတာပြောကြတယ်လူငယ်တွေပေါ်မှာရင်းနှီးမြှုပ်နှံမှုကဒါလေတကယ်ကိုအမျှော်မြင်အကြီးမားဆုံးချမှတ်တဲ့စီမံကိန်းတစ်ခုဖြစ်ပါတယ်
။နောက်ဆုံးအနေနဲ့မိချင်တာကပေါ့နော်။ရှင်လေးရဲ့ဘဝခံယူချက်ကဘာပါလဲ။
တော့အသက်24နှစ်ရွယ်အမျိုးသမီးငယ်တယောက်အနေနဲ့အမှန်တိုင်းပြောရင်ရှင်လေးအနေနဲ့ကိုလုံးနိုင်တယ်ဆိုတာတစ်ခုတကယ်တကယ်လုံနိုင်တာပုံများတယ်ဆိုရင်အများကြီးရှိပါတယ်ဆိုတော့အမျိုးသမီးငယ်တွေကကိုကိုရှော့မတွက်ကြပါနဲ့လို့ပြောကြတယ်ဆိုတော့ကိုကတစ်ခုပဲလုံမယ်ဆိုရင်တော့မှအဲ့တစ်ခုကိုအများကြီးတက်ရောက်မှုရှိအောင်လုံနိုင်တယ်အမှန်တမ်းပြောရင်၃-၄ခုအောင်စတိုင်လုံနိုင်တဲ့အရေးတွေရှိရဲဒါကလူတိုင်းလူတိုင်းမှာရှိကြပါတယ်ဒီအရေးတွေနောက်တော့မိသမားတို့မှာဖြစ်တဲ့ကြေညာကကိုကိုရှော့တွက်ကြတာပေါ့နော်ရှော့တွက်ကြရင်ငါဒီလောက်ဆိုရင်ပြန်မှန်းသွားပြီမလုံနိုင်တော့ဘူးနားလိုက်မှဖြစ်တော့မယ်ကိုကိုအနာပြရမယ်ဆိုတာမျိုးတွေပုံများဒါပေမဲ့ရှော့တဲ့အခုချိန်ထိလုံနေကြတာတွေဆိုရင်ကိုကိုကိုအနာပြတဲ့အခါမှလည်းအနာပြတယ်ဒီချိန်ထဲမှာလည်းကိုယ့်ရဲ့လှုပ်ရှားမှုလှုပ်ဆောင်မှုတို့တစ်ဖြည်းဖြည်းနဲ့လုံနိုင်စွာကိုတစ်ဖြည်းဖြည်းနဲ့ညှင့်တင်သွားတာပေါ့နော်လူငယ်တွေအဓိကအဆင်ကမျိုးသမီးငယ်တွေအဓိကအဆင်ကကိုလှုပ်ရှင်တဲ့အရာကိုကိုကိုယ်တိုင်ဖော်ဆောင်မှုရယ်အဲကိုကိုယ်တိုင်ဖော်ဆောင်တဲ့ဟာပေါ်မှာလဲကိုကိုအမြဲမပြတ်သုံးသပ်ပြီးရဲ့အခါမှာစတိုင်လှုပ်ဆောင်သွားဖို့ပေါ့နော်အခုချိန်ဆိုလဲကျမဒီလိုစုမျိုးရတဲ့အခါမှာအာလူငယ်လေးအများကြီးဆက်သွယ်လာကြတယ်အမကိုအားကြရဲအာအမဘလို့လှုပ်လဲချင်းကြလာကြတယ်ဒါပေမဲ့ဒီမှာပါပြောဖြစ်လဲဆိုရင်ဒီစုရတာဆိုရရင်နောက်ဒီအမေရိကန်နိုင်ငံကိုလာရောက်ရတယ်ဆိုရရင်စင်ပေါ်မှာတက်ပြီးစုယူရတယ်ဆိုတာကိုပဲမကြည့်ပါနဲ့ဆိုတာမျိုးပါဒါဆိုတော့ဒီစုရဖို့အတွက်ကိုအရှိမကျမတို့လှုပ်ခဲ့တဲ့ဟာအများကြီးကိုကြည့်ဖို့အဓိကပြောပါတယ်တော်အားကြစီရင်လည်းဆိုစုယူရတာအားမကြဘဲနဲ့တကယ်တကယ်အားကြရမှာကမဆုံးမနစ်နဲ့စတိုင်းလုံးဆောင်မှုရဲ့နောက် resistant လို့ပြောတဲ့ခံနိုင်စွမ်းအားကောင်းမှုပေါ့နော်နောက် volunteerism လို့ပြောတဲ့ pride စိတ်ဓာတ်ကိုကျိုးမကြည့်ဘဲနဲ့အများကောင်းကျိုးတွေကြည့်တဲ့စိတ်ဓာတ်ဒီသုံးခုအဓိကကြည့်ပြီးအားကြပေးကြပါလို့အဓိကတောင်းဆိုချင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ရှင်နေ
you can bend but never break.အခုဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်မြန်မာနိုင်ငံမှာဒေသခံတွေဆန့်ကျင်နေတဲ့ကြားကပဲဆောက်လုပ်ရေးလိုအပ်ချက်ဖြစ်တဲ့ဘီလတ်မြေကိုဆက်ပြီးထုတ်ဖို့အတွက်နေရာအတော်များများမှာစူးစမ်းနေတာတွေ့ရပါတယ်ဒီတစ်ပတ်တော့ဘီလတ်မြေထုတ်တဲ့ဆက်ယုံတွေကနေတဘာမဝန်းကျင်ထိခိုက်အောင်ဘယ်လိုလှုပ်ဆောင်နိုင်လဲဆိုတာကိုပြောပြပေးပါပါဘီလတ်မြေဟာအဖြူရောင်မီးခိုးရောင်ရှိတဲ့အမှုံလေးတွေပါဒီအမှုံလေးတွေရေနဲ့ပေါင်းဆက်လိုက်လို့ခဲသွားတဲ့အခါမှာတော့ရေရဲ့ဓာတ်ကိုသူကခံနိုင်ရရှိပါတယ်ဝင်းကျင်အတွက်အန္တရာယ်ရှိနေတဲ့ဘီလတ်မြေအမှုံကလေးတွေရအောင်လုပ်ရမှာစွမ်းအင်တွေကိုအများကြီးသုံးရတယ်လို့တဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်ဘီလတ်မြေစေယိုဆိုတာပေါ့နော်အင်ဂျင်နီယာအခေါ်အဝေါ်ဆိုရင်တော့ဒါကို Portland Cement ပေါ့နော်ညာတော့အဖြစ်တော့အဆောက်အဦဆောက်တဲ့နေရာမှာသုံးတယ်သူ့ကိုထုတ်လုပ်တဲ့အခါမှာတော်တော်လေးကိုစွန့်အင်လို့တယ်။ဘာဖြစ်လို့လဲဆိုတော့သူ့ကိုကယ်လ်ဆီယမ်ဓာတ်ပါမယ်၊ဆီလီကွန်ရယ်၊အိုင်ယန်ပါမယ်ပေါ့နော်။ရောပြီးတော့မီးဖုတ်ရတယ်ပေါ့နော်။အကုန်ပစ္စည်းတွေရောပြီးမီးဖုတ်တယ်။မီးဖုတ်ပြီးတော့မှတစ်ခါပြန်ပြီးချိတ်အလိုလိုတစ်ခါကျတော့တဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်တာ။အမှအချက်ကတော့အမှုံလေးပေါ့နော်။အမှုံမွားတွေအများကြီးထွက်တယ်သူတို့ထုတ်လုပ်တဲ့အလုပ်မှာ။နောက်ပြီးတော့တစ်ခါခုံးဝင်တယ်အများကြီးထွက်တယ်။ဒီမှာတော့သူရဲ့ဓာတ်ငွေအနေနဲ့ဆိုရင်တော့ nitrogen oxide တွေလည်းထွက်တယ် sulfur dioxide တွေလည်းထွက်တယ် carbon monoxide တွေလည်းထွက်တယ် American ပြည်မှာဆိုရင်ဒီစီးနှံမြေဆက်ယုံတွေကပဝင်းကြီးကိုထိခိုက်စေတဲ့ဟာအတော်ကြီးမားတဲ့အရင်းအမြစ်ဆိုပြီးတော့သဘောထားတယ
်ဝင်းကျင်ထိခိုက်မှုအတော်ကြီးမားစေတဲ့အချက်တွေကိုကြည့်ရအောင်ပါဘီလတ်မြေဆက်ယုံကနေထွက်လာတဲ့ဓာတ်ငွေတွေဖြစ်တဲ့ nitrogen sulfur နဲ့ carbon ဓာတ်တွေရဲ့ oxygen နဲ့ပေါင်းစပ်ထားတဲ့ drop bond တွေကပြီးတဲ့အန္တရာယ်တွေပါ
nitrogen oxide ဆိုလို့ရှိရင်မြေပြင်မှာရှိတဲ့အိုဇွန်ကိုလည်းမြင့်စေတယ်။ acid မိုးလည်းဖြစ်စေတယ်။နောက်ကဘာကြီးပူနေမှုဖြစ်စေတယ်။နောက်တစ်ခုကရေရဲ့အရေးတွေကိုလည်းကျဆင်းသွားစေတယ်။အမြင်တွေကိုလည်းမြင်နိုင်ခြင်းကိုလည်းမုံဝါးစေတယ်ပေါ့နှောက်ရှက်ဖြစ်စေတယ်။အဲ့တော့ကလေးတွေအဆုတ်ရောဂါဝေဒနာရှိတဲ့လူတွေပန်းနာရှိတဲ့လူတွေပေါ့နော်။အဲ့ဒါတွေကလည်းပိုပြီးဆိုးလာမယ်။ဆုတ်ကတီရှူးပေါ်တွေမှာပြစီးသွားပြီမြေဒါကအရေးကြီးတယ်ပေါ့အဲ့ဒါ nitrogen oxide နော်နောက်တစ်ခုက sulfur dioxide ကတော့အများကြီးထွက်အများကြီးထွက်လို့ရှိရင်တဲ့ရှူလမ်းကြောင်းနဲ့ပတ်သက်တဲ့ရောဂါတွေလည်းပိုဖြစ်စေတယ်နောက်ပြီးနှလုံးနဲ့တွေးကြောပေါ့တွေးနှစ်ပေါင်းနဲ့ပတ်ရောဂါတွေလည်းပိုဖြစ်စေတယ်သူတို့အထူးသဖြင့်ထိခိုက်လို့ရတဲ့လူတွေအမှပန်းနာဖြစ်တဲ့လူတွေချောင်းဆိုးရင်ကျက်နာရှိတဲ့လူတွေအဆုတ်ထည့်ရလေအေးကလေးတွေရောင်ပြီးကြီးနေတော့ခါမှာလေရှူလို့မဝနော်အမောဆိုအသက်ရှူချက်တတ်တဲ့လူတွေကလေးတွေတက်ရုပ်ကိုကြီးတဲ့လူတွေဖြစ်တယ်နောက်ပြီးတော့အဲ့ sulfur dioxide ဆို acid မိုးလည်းဖြစ်စေတယ်နောက် carbon monoxide ကကြတော့လေခ
န္ဓာကိုယ်မှာရှိတဲ့အင်္ဂါအစိပ်ပိုင်းတွေမှာသွေးကိုအောက်ဆီဂျင်ရဖို့အတွက်အောက်ဆီဂျင်သယ်ယူနိုင်တဲ့သွမ်းအောင်ကိုညှော်နေစေတယ်။ဘာလို့ဆိုတော့ကာဗွန်မိုနိုအောက်ဆိုက်ကဝင်တော့အောက်ဆီဂျင်ကသိသွေးမှာမပါနိုင်တော့အဲဒါကြောင့်မို့နှလုံးရင်းနဲ့သွေးကြောရောဂါတွေဖြစ်စေတယ်။အာယုံကြောပေါ့ပဟုအာယုံကြောနဲ့ပတ်သက်တဲ့ရောဂါတွေဖြစ်စေတယ်။နောက်ပြီးတော့လည်းအိုဇုန်းပေါ့နော်မြေပြင်မှာရှိတဲ့အိုဇုန်းမျိုးလိုဟာမျိုးဆိုင်နေတဲ့အသက်ရှူလမ်းကြောင်းတွေလည်းပြဿနာဖြစ်စေ။နောက်တစ်ချက်အရေးကြီးတာကာဗွန်ဒိုင်အောက်ဆိုက်ဒီဟာကဒီလမ်းမြေလုံးလို့ရှိရင်ထုံးကြောက်ကိုသုံးရတယ်တခါထုံးကြောက်နဲ့တခြားအဲ့ဆီလီကွန်တို့အလူမီနီယမ်တို့အိုင်ယန်တို့အဲ့ခါလေးတွေထည့်ပြီးတော့မီးဖုတ်တယ်မီးဖုတ်တဲ့ခါကျတော့အဲ့ထုံးကြောက်ထဲကကာဗွန်နိတ်တွေပြိုကွဲထွက်ပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ဖြစ်သွားတယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်တွေအများကြီးဖြစ်တယ်ကာဗွန်ဒိုင်အောက်ဆိုက်ကအဲ့လိုအင်တန်းဝေးဖြစ်တယ်အပိုင်းပိုင်းမှုဖြစ်စေတာပေါ့နော်ဥပမာပြောရမယ်ဆိုလို့ရှိရင်ပိုလင်းစနစ်တပောင်ရဖို့ဆိုလို့ရှိရင်ကာဗွန်ဒိုင်အောက်ဆိုက်ကအောင်းတစ်ထောင်ထွက်တယ်အဲ့တော့တော့များရတယ်ပေါ့နော်အဲ့မျိုးဆိုတော့တနေ့တနေ့ကိုမီးပုံကြီးတဲ့ဟိုဒီလိုအကုန်လုံးပစ္စည်းတွေထည့်ပြီးတော့ဒီလိုမီးဖုတ်တဲ့အခါမှာလည်းအများကြီးထည့်တာ哦အဲ့ဒါအရန်ဆိုးတယ်ပေါ့နော
်ဘီလက်မြေကိုထုတ်ဖို့စွန့်ရင်လောင်စာလဲအတော့ကိုကြီးကြီးမားမားလိုအပ်ပါတယ
်မီးဖုတ်တဲ့အခါမှာလောင်စာလိုတယ်လောင်စာစီသုံးလို့ရတယ်ကြောင်မီးလေးလည်းသုံးလို့ရတယ်တဘာဝတောင်းလေးလည်းသုံးလို့ရတယ်နော်အဲ့လိုဆိုတော့ကြောင်မီးလေးကိုသုံးမယ်ဆိုကြောင်မီးလေးရလဲကာဗွန်ဒိုင်အောက်ဆိုက်တွေအများကြီးထွက်သေးတယ်တဘာဝတောင်းလေးဆိုရင်လည်းနည်းနည်းနေမယ်ပေါ့နော်
ဘီလက်မြေဆက်ယုံတွေအကြီးမားတဲ့အန်ဒီယေတွေထဲမှာအဆိုးဝါးဆုံးကအမုံအန်ဒီယေပ
ါသူ့မှာအမုံမွှန်းဖြစ်နေနေရတဲ့အများကြီးရှိတယ်ဘီလက်မြေလုံးတဲ့အစီမှာပထမဆုံးသူကသွားပြီးတော့မိုင်းတူးရတယ်တူးပြီးတော့အဲ့ထဲကထုံးကြောက်တို့ပါတော့ယူရတယ်တူးတဲ့အခါမှာလည်းအမုံလေးထွက်တယ်နောက်ပြီးတော့အဲ့ဒါပြီးတော့ခွဲပြရတယ်ခွဲလိုက်ရတယ်နောက်ပြီးထုခွဲရတယ်အဲ့မှာလည်းအမုံလေးထွက်တယ်နောက်ပြီးအဲ့ဒါတစ်ခုလုံးကိုလည်းစုပုံထားရတယ်ရထားတဲ့ပုံညံပစ္စည်းတွေစုပုံထားတဲ့စုပုံတဲ့နေရာမှာလည်းအမုံလေးထွက်တယ်နောက်ပြီးတော့ဒါကိုကြည့်ရတယ်ရောရတယ်ပြန်ပြီးတော့ချောင်းအောင်လုပ်ရတယ်နောက်ပြီးချော်ရည်တွေဖြစ်လာတယ်အဲ့ချော်ရည်တစ်ခါကျရင်အဲ့ချော်ရည်တွေကိုလည်းအေးအေးခံရတယ်နောက်ပြေးခံပြန်ပြီးတစ်ခါဆိုလို့ရှိရင်လည်းကြည့်ရတယ်ပြီးလို့ရှိရင်လည်းထုတ်ပို့တယ်ပို့ပြရတယ်အဲ့လိုဆိုတော့နေရာပေါင်းများစွာမှာအမုံအမွှားတွေကအများကြီးဖြစ်တယ
်နောက်အန်ဒီယာတစ်ခုက acid မီးခိုးတွေဖြစ်ပါတယ်
acid မီးခိုးတွေဒီနဲ့ထွက်တယ်နည်းရောနည်းတယ်ဒါမှလည်းထွက်နိုင်တယ်ဥပမာဆိုရင် hydrogen chloride ပေါ့နော်ဒါနောက်ပြီးတော့အမိုနီယာလည်းထွက်နိုင်တယ်ကလိုရင်းလည်းထွက်နိုင်တယ်အဝေးပြန်ထက်တဲ့ဒီ organic carbon ဒီကတော့နည်းပါတယ်ဒါပေမဲ့အဲ့လိုမျိုးထွက်တယ်အဲ့တော့ American ပြည်မှာဆိုရင်အခုဆိုရင်ဒီလို acid မျိုးကိုတွေပေါ့နော် acid ဓာတ်တွေတန်းဝေးတွေထွက်တာအော်တွေကိုလည်းထိန်းချုပ်ဖို့ပြီးလက်မြေဆက်တွေမှာထပ်ပြီးတော့ထိန်းချုပ်ဖို့ကိရိယာတွေတက်ရတယ်နောက်ပြီးတော့အမုံတွေကိုဘယ်လောက်မရှိရဘူးလဲဆိုတော့လည်းတက်ရတယ်နောက်ပြီး nitrogen oxide တွေကိုလည်းထိန်းချုပ်တဲ့ကိရိယာတွေအဲ့လိုမျိုးရှိရတယ
်ပြီးလက်မြေဆက်ရုံတစ်ခုအတွက်ထိန်းချုပ်ကိရိယာတွေဘလူနီယာတွေမှာတက်ဆင်ရမှာပါလေ
ဒီလက်မြေထုတ်တဲ့နေရာမှာအတိအကျကြတဲ့ဟာအလဲရပေါ့နော်မီးဖို့ကြီးလို့အိတ်ဆက်ရှိသူ့ရဲ့ထုတ်လို့မှုစွမ်းအားအမြင့်ဆုံးရှိသလားဘလူရှိတယ်နောက်ပြီးအိမ်မှာလည်းအမုံတွေထိန်းဖို့ဟာတွေကိုဘလူစက်တည်တတ်တာလဲကြောင်မိုင်းနဲ့ပတ်သက်တာတွေရောကုန်ကျန်းပစ္စည်းရောပြီးတော့မီးမဖုတ်ခင်မှာလဲရောပြီးတော့ကြည့်ရတယ်အဲ့ဒါမှလည်းအမုံတွေကိုဘလူတန့်စင်ဖို့လှုပ်ထားတယ်လဲအများကြီးလို့လဲအဲ့ဒါတွေမရှိလို့ရှိရင်လူတွေကဒီအမုံတွေနဲ့အရန်ကိုဒုက္ခရောက်မှာပေါ့ဒီအမုံတွေကိုထိန်းချုပ်တဲ့ဟာတွေပေါ့နော်ကရိယာတွေကိုလူမျက်မြင်ထုတ်လုပ်တဲ့ဖြစ်စဉ်တွေမှာထည့်ထားရမယ်အဲ့တော့ကြောင့်မို့သူတို့ကအခုပေါင်းပြီးလို့ရှိရင်သူမှပျက်စီးသွားနိုင်စရာတွေကတော့အမုံတွေအရင်းမြစ်တွေတန်းဝေတွေကတော့အများကြီးရှိတယ်ပေါ့နော်အဲ့ဒါကိုတိတိကျကျစီမံမှဖြစ်မယ်ဒီတိုင်းမဲကတော့အဲ့ဒါတွေမပါဘူးဆိုလို့ရှိရင်တော့အတော်ကြီးကိုပျက်စီးသွားမယ်အမေရိကန်မှာလည်း1895တည်းကထုတ်လာတာပဲသို့တော်လည်းဖြည်းဖြည်းဖြည်းဖြည်းနဲ့ဒီမှာဆိုရင်အခု emission control တွေအများကြီးလုပ်ထားတာလေပိုင်းချန်လေဒီက20 million လို့ပါလို့ချပြတာလေအစီကံမလိုက်နဲ့ဒီမှာဆိုရင်အမ SO2 ဆိုတော့ဒီမှာဘာနဲ့ချခံရလဲဆိုရင် EPA ကဥပမာဆိုရင်ခုံလုံးကလုတ်ထားရဲဆိုတော့ဆက်ဟောင်းနေသူတို့ကဥပဒေကို1980ကထုတ်လိုက်တယ်ဟုတ်ကဲ့အဲ့နောက်ပိုင်းမှာပြင်လို့ရှိရင်ခစ်တဲ့ state of the art emission control ထည့်ရမယ်လို့ပြောတယ်သူတို့ကမထည့်ဘူးတိတ်တိတ်ကလေးပြင်တယ်အဲ့ဒါမိသွားရင်တခါလေးချလိုက်တာလေ
ဘယ်လောက်ထိချ
2.5 million နဲ့ 20 million နဲ့ 30 million နဲ့သူတို့ပေါ်မှာတည်ပြီးတော့ချတာပဲ
တဘောဝန်ချင် engineer ဒေါ်အီဂျီရပြောကြခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
ဒေါက်ကင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့နေပညာကဏ္ဍပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
April 22 ရက်နေ့ကိုမြေကဘာနေ့အဖြစ် American ပြည်ထောင်စုနဲ့တခြားနိုင်ငံတော်တော်များများကသတ်မှတ်ခဲ့ကြတာအခုဆိုရင်46နှစ်ရှိလာခဲ့ပါပြီ1980ပြည့်လွန်နှစ်တွေကနိုင်ငံတော်ဝန်မှလေးရုညံ့ညမ်းမှုပုံများလာတာနဲ့စိုးရိမ်စရာကောင်းအောင်ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုနိုင်ငံရေးအရာကင်တွယ်ဖြေရှင်းခြင်းမရှိတဲ့အပေါ်လူလူကစိတ်ဆိုးဒေါသထွက်ခဲ့ရာကမြေကဘာနေ့လှုပ်ရှားမှုရဲ့လို့ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်ပထမဆုံးချိန်ပြုတ်လုတဲ့မြေကဘာနေ့လှုပ်ရှားမှုမှာတော့လူသန်းပေါင်း20ကျော်ပါဝင်ခဲ့ကြပြီးအဲ့ဒီနေ့အချိန်ကစလို့တဖြည်းဖြည်းကျယ်ပြန့်လာရမှာမကြသေးခင်ကဆိုရင်လေရာသီဥတုဖောက်ပြန်မှုအပါအဝင်တဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စရပ်တွေအားလုံးပါဝင်လာခဲ့ပါတယ်။ဒီနှစ်မြေကဘာနေ့ဆောင်ပုဒ်ကတော့ကဘာကြီးအတွက်အပင်များလို့အမည်ပေးထားပါတယ်။တစ်တောတွေဟာကဘာကြီးရဲ့အသက်ရှူအင်္ဂါအစုပ်တွေဖြစ်တယ်လို့လူသားတွေဘဝတာယာဝပြောရေးအတွက်လည်းမရှိမဖြစ်အရေးကြီးပါတယ်။သူတို့ဟာဖန်လုံအိမ်အာနိသင်ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေတွေကိုစုပ်ယူတုံ့မီထားပြီးအောက်ဆီဂျင်ဓာတ်ကိုပြန်ထုတ်ပေးပါတယ်။ကဘာကြီးနဲ့ဒေသန္တရရာသီဥတုစနစ်တွေကိုလည်းတစ်တောတွေကထိန်းညှိပေးတယ်လို့လေတူတဲ့ရေငွေ့တွေဖြစ်ပေါ်စေပြီးအဲ့ဒီကနေမှကဘာမြေပေါ်မိုးဖြစ်တဲ့ရွာသွန်းစေတာဖြစ်ပါတယ်။ဒေသခံလူမှုတွေအတွက်လည်းသူတို့ဟာအစာအစာလောင်စာနဲ့ဆေးဝါးအတွက်မရှိမဖြစ်အရင်းအမြစ်တစ်ခုဖြစ်တယ်လို့ရာဘာနဲ့ပဲမျိုးစုံလိုတစ်တောရက်ပစ္စည်းတွေကနေပြီးတော့လဲဝင်ငွေတွေကိုဖန်တီးပေးနေတာပါ။ဒီအတွက်တစ်တောတစ်ခုကိုခုတ်ထွင်ရှင်းလင်းပစ်လိုက်မယ်ဆိုရင်ကိုနေထိုင်ရာအရက်မှာဆိုးဝါးတဲ့အကျိုးဆက်တွေပေါ်ပေါက်လာပါလိမ့်မယ်။တတော်တွေခုတ်ထွင်တဲ့အခါတပင်းတွေကိုယ်တိုင်ကရောပြောင်တလင်းဖြစ်သွားတဲ့ပတ်ဝန်းကျင်ကပါတုံမိထားတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေတွေထွက်ပေါ်လာပါတယ်။တကယ်တော့တတော်ပြုံးတိမှုနဲ့မြေအသုံးပြုမှုပုံစံပြောင်းလဲမှုတွေကနေကဘာပေါ်ကဖန်လုံအိမ်ဓာတ်ငွေရဲ့လေးပုံတစ်ပုံနီးပါးထုတ်ပေးနေတာပါ။သို့တော်ညာလည်းပဲဒီနေ့တတော်ပြုံးတိမှုတွေမြေယာဖွံ့ဖြိုးရေးနဲ့တတော်ထိန်းသိမ်းရေးစီမံခန့်ခွဲမှုမှာအားနည်းမှုတွေကြောင့်နှစ်စဉ်တပင်းပေါင်း15ဘီလီယံကျော်ဆုံးရှုံးနေရပါတယ်။ဒါကတဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေသလိုရာသီဥတုဖောက်ပြန်စေတဲ့နောက်ဆက်တွဲအကျိုးဆက်တွေလည်းပေါ်ပေါက်လာစေပါတယ်။ကဘာကြီးအတွက်အပင်များဆိုတဲ့ဒီနှစ်ဆောင်ပုတ်ရဲ့စိတ်ကူးကတော့လာမယ့်2020ခုနှစ်အထိသစ်ပင်အရေအတွက်တန်ပေါင်း8800စိုက်ပျိုးဖို့လူတွေအားလုံးကိုစီရင်သွားမှာဖြစ်ပါတယ်။အပင်သစ်တန်8000နီးပါးစိုက်ပျိုးမှုကရာသီဥတုဖောက်ပြန်မှုနဲ့လေထုညဉ့်ညမ်းမှုတိုက်ဖြတ်ရေးမှာလူတွေကိုအထောက်အကူဖြစ်စေသလိုတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုလျော့ပါစေပြီးတက်ရှိနဲ့တတဝါတွေကြားဆက်နွယ်နေတဲ့ဂေဟဗေဒစနစ်ကိုကာကွယ်ရလဲရောက်ပါလိမ့်မယ်။တစ်တောပြုံးတိမှုတွေလျှော့ချပြီးအပင်သစ်တွေအမြောက်အများစိုက်ပျိုးရာကဒီကနေ့ကဘာကြီးမှာကြုံတွေ့နေရတဲ့ပတ်ဝန်းကျင်ဆိုင်ရာပြဿနာတော်တော်များများကိုထိန်းချုပ်တဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်ဆိုတာကိုလည်းဒီမြေကဘာနေ့မှာအမှတ်ရကြပါစို့ရှင်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမက်နနာချန်ကပဲပြောပြမှာပ
ါ။ကမ္ဘာအပူချိန်မြင့်တက်လာတာကိုထိန်းချုပ်ဖို့နဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့ဆိုးကျိုးတွေလျော့ပါစေဖို့ရည်ရွယ်ထားတဲ့နိုင်ငံတကာသဘောတူညီချက်တရက်ကိုတောက်ကြနေကနိုင်ငံပေါင်း20ကျော်ကနေ190ကျော်ကနေလက်မှတ်ရေးထိုးလိုက်ကြပါတယ်။သဘောတူညီချက်ကိုတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းပြင်သစ်နိုင်ငံ Paris မှာသဘောတူခဲ့ကြတာဖြစ်ပေမဲ့မြေကမ္ဘာနှစ်အဖြစ်တောက်ကြနေမှာလက်မှတ်ရေးထိုးဖို့စီစဉ်ခဲ့ကြတာပါ။ဒါဟာဆိုရင်နိုင်ငံတကာသဘောတူညီချက်ထက်မှာပထမဆုံးတရက်ထဲအတွင်းအများဆုံးလက်မှတ်ရေးထိုးခဲ့တဲ့စာချုပ်တစ်ခုလည်းဖြစ်ပါတယ်။နှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်မြောက်အတ္တလန္တိတ်စစ်စာချုပ် NATO အဖွဲ့နဲ့ရုရှားနိုင်ငံတို့ဒီသတင်းပတ်ထက်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ Belgium နိုင်ငံ Brussels မြို့မှာကျင်းပတဲ့ NATO အဖွဲ့ဝင်နိုင်ငံတွေရဲ့တန်မတ်ကြီးတွေနဲ့ရုရှားနိုင်ငံတို့ကြားဗုဒ္ဓဟူးနေ့ကဆွေးနွေးပွဲအတွင်းသဘောတူညီချက်တစုံတရာမရခဲ့ကြပေမဲ့ Ukraine ရှေ့ပိုင်းကခွဲထွက်ရေးသဘောတူညီချက်ကိုအားပေးနေတာနဲ့ Crimea ကိုတိုင်ပိုက်မှုတွေကြောင့်အထီးကျန်ဖြစ်နေရကနေရုံထွက်ဖို့ရုရှားကပြန်လည်ကြိုးပမ်းလာနိုင်တဲ့ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာနေတယ်လို့သုံးသပ်သူတွေကပြောကြပါဗျ။လွန်ခဲ့တဲ့၄နှစ်လောက်ကတည်းကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးယူတန်းခတ်မှုစီရင်မှာပါဝင်နေသူအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ရဲ့ဗန္ဒာရုံးမှုတဦးဖြစ်တဲ့အဗ်ဒူရာမန်စင်ဒီကိုဖမ်းဆီးမိခဲ့တယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။
မနနာချန်ကသတင်းချင်းချုပ်တွေကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မျိုးသက်ပါ။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာဟ်မန်ဖြစ်ပါတယ်။စနေနေ့ခင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.